Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Review American တန်ကနေ2020ဒီဇင်ဘာလ12ရက်စနေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်။ COVID-19 ကာယကံထံခံခဲ့ရတဲ့နောက်ပိုင်းမှာအဆင်မပြေမှုတွေနဲ့ပြည်နေတဲ့ကမ္ဘာကြီးအတွက်အသက်တပံပြောင်းလဲမှုတွေစတင်ကြဖို့ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေမှာပန်ကြားလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားရဲ့အစိတ်ပိုင်းတစ်ခုဖြစ်နေဒီကာယောဂါရဲ့ရက်ခတ်မှုနဲ့ရေရှည်အကျိုးဆက်တွေအကြောင်းဒီဇင်ဘာ7ရက်အွန်လိုင်းဖိုရမ်ဆွေးနွေးပွဲမှာအထင်းမှုချုပ်ကအခုလိုပြောကြားလိုက်တာပါ
။ So the economic impact of the pandemic is enormous and growing.No vaccine can undo the damage that has already
been done. ကဗာတလောဆင်းရဲနဲ့ဟုတ်စောစောဝါဝါတူလာပြီးအငယ်ဘေးချင်းချောက်မှုတွေကျုံနေရတယ်လို့အခုလိုခံစားနေရမှုတွေရဲ့ရိုက်ခတ်မှုကြောင့်ရေရှည်အတွက်အာရုံချိနေမှုတွေမငြိမ်းချမ်းမှုတွေမတရားမှုတွေဖြစ်လာစေကြောင်းကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကိုခံနေရခြင်းမှာဒါတွေကိုမြင်လာရတာဖြစ်ပြီးဒီလိုဖြစ်နေတဲ့ကဗာကြီးအတွက်အသက်တံပြောင်းလဲမှုတွေပြန်ပြီးစကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကာယောဂါကြောင့်လူမှုရေးနဲ့စီးပွားရေးဆိုင်ရာရိုက်ခတ်မှုတွေဟာတိတ်ကိုကြီးမားသလိုဆက်ပြီးလဲတိုးလာနေကြောင်းနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးရလာတာကလည်းဒါကိုကျော်လွှားနိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လည်းပန်ကြားခဲ့ပါတယ်။ဒီနှစ်အတွက်ငင်းချိုင်းနိုဘယ်ဆုရကမ္ဘာစံနှယ့်ကအစီအစဉ် WFP ကအမှုဆောင်ဒါရိုက်တာဒေးဗစ်ဘီစလီကလည်းလာမယ့်2021မှာခက်ခက်ခဲခဲရုန်းကန်ရဖို့ရှိတဲ့အတွက်ပူးပေါင်းဆောင်ရွက်ကြဖို့အချိန်ရောက်ပြီဖြစ်ကြောင်းလည်းပြောပါတယ်။American ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ကထုတ်တဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်အခြေအနေအတွက်အသုံးပြုခွင့်တောက်ကြနေမှာအတည်ပြုပေးဖို့သမ္မတအင်ဂျီဝန်ထမ်းအကြီးအကဲ Mark Medosa American အစားအစာနဲ့ဆေးဝါးစီမံခန့်ခွဲဆိုင်ရာဌာန FDA ကိုဖိအားပေးနေပါတယ်။ဒီကာကွယ်ဆေးကိုပြင်ပအကြံပေးတွေပါဝင်တဲ့ FDA အဖွဲ့ကကျေသပရင်းနေမှာအရေးပေါ်အခြေအနေသုံးခွင့်အတည်ပြုပေးခဲ့တာဖြစ်ပြီးနောက်တစ်ဆင့်အနေနဲ့ဒီဆေးကိုလူမှုကိုထိုးပေးနိုင်ရင်အတွက် FDA ကချထားပေးရမှာဖြစ်ပါတယ် FDA အကြီးအကဲ Stephen Han ကိုတောက်ကြနေမှာ Mark Medosa တယ်လီဖုန်းနဲ့ဆက်သွယ်ပြီးပြောကြားခဲ့တာဖြစ်ကြောင်းအကြီးတန်းအရာရှိသူရဲ့ပြောကြားချက်ကိုကိုးကားပြီး AP သတင်းမှာဖော်ပြပါတယ်ပြောကြားတဲ့အကြောင်းအရာအသေးစိတ်ကိုထုတ်မပြောပေမဲ့စီကံသတ်မှတ်ချက်ချမှတ်သူတွေကို Han ကတင်ပြဖို့ရှိကြောင်းလည်းပြောပါတယ် American သမ္မတ Donald Trump ဟာဒီကာဝယ်ဆေးအတွက်အတည်ပြုချက်အမြန်ချထားပေးရေးကိုဖိအားပေးနေတာလည်းဖြစ်ပါတယ်။ COVID-19 ကာဝယ်ဆေးကို EU ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံစလုံးတပြိုင်နက်တည်းမှာပဲရရှိမှာဖြစ်ကြောင်း EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂလာမာကယ်က Brussels ထိပ်သီးအစည်းအဝေးပြီးတောက်ကြနေမှာပြောပါတယ်။ကာဝယ်ဆေးကိုဖြန့်ဝေပေးဖို့ရမှာနှိမ့်နှိုင်းဆောင်ရွက်မှုကတိတ်ကိုအရေးကြီးတယ်ဆိုတာကိုပြောခဲ့တယ်လို့ပဲဒီလိုလုံးမှအဖွဲ့ဝင်နိုင်ငံတိုင်းကိုကာကွယ်ဆေးကတပြိုင်နက်တည်းရောက်ရှိမှာဖြစ်ကြောင်းဂျာမန်ဘာသာနဲ့ပြောကြားသွားတာပါအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံအတွက်တစ်ချိန်တည်းရောက်ဖို့မသေးကြပေမဲ့နှိမ့်နှိုင်းဆောင်ရွက်နေကြအတိုင်းလှုပ်ဆောင်မှာဖြစ်ပြီးအဖွဲ့ဝင်နိုင်ငံအားလုံးတပြိုင်ညီရရှိစေမှာဖြစ်ကြောင်းလည်းပြောပါတယ် COVID-19 ကာယောဂါကြောင့်ရိုးရင်းနေတဲ့စီးပွားရေးပြန်ပြီးနလန်းထူလာစေဖို့ငွေကြေးရန်ပုံငွေယူရိုငွေ 1.8 ထရီလီယံကိုလည်းဒီထိပ်သီးအစည်းအဝေးကနေကျေသပရေးနေကEU ခေါင်းဆောင်တွေချပေးနိုင်ခဲ့ပါတယ် COVID-19 ကာဝယ်ဆေးကိစ္စအပြင်တူရကီ၊လက်ဗျားနဲ့နာဂါနိုကာရာဘက်ဒေသအရေးအပါအဝင်အကြောင်းအရာမျိုးစုံကိုကြဲကြဲပြန့်ပြန့်အခြေတင်ဆွေးနွေးခဲ့ကြတဲ့ EU ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးဟာညလုံးပေါက်ဖြစ်သွားခဲ့တာပါရာသီဥတုပြောင်းလဲမှုဆိုင်ရာကာဝယ်ရေးအတွက် EU ခေါင်းဆောင်တွေကြားသဘောတူညီမှုရဖို့ဟာတိတ်ကိုအရေးပါကြောင်းလဲဝန်ကြီးချုပ်မာကယ်ကအစည်းအဝေးမှာပြောကြားခဲ့ပါတယ်နာမည်ကြီးတိုင်းမဂ္ဂဇင်းကြီးက2020အတွက်အလွန်မိုးနိုင်ဆုံးထူးခြားတဲ့ပုဂ္ဂိုလ်ဖြစ်အမေရိကန်နိုင်ငံရဲ့အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့အရွေးကောက်ခံဒုသမ္မတကမလာဟဲရစ်တို့ကိုပူးတွဲရွေးချယ်လိုက်ပါတယ်အဆင်မပြေဖြစ်နေတဲ့ကမ္ဘာကြီးကိုကုစားနိုင်ဖို့ကြီးမားတဲ့ကွဲပြားမှုတွေထက်စာနာမှုအင်အားတွေပေးပြီးအမေရိကန်သမိုင်းကိုပြောင်းလဲပေးနိုင်တဲ့သူတွေဖြစ်နေဂုဏ်ပြုတဲ့အနေနဲ့သူတို့နှုတ်ကိုခုလိုချီးမြှင့်တာဖြစ်ကြောင်းတိုင်းမဂ္ဂဇင်းအက်ဒီတာချုပ်အက်ဒ်ဝတ်ဖယ်ဆန်တို့ကပြောပါတယ်အမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပတဲ့နှစ်တိုင်းအရွေးကောက်ခံသမ္မတကိုအဲ့ဒီနှစ်အတွက်ပုဂ္ဂိုလ်ထူးဖြစ်ရွေးချယ်ခဲ့တာဟာ32ဆမျက်သမ္မတ Franklin Roosevelt လက်ထက်ကစခဲ့တာဖြစ်ပြီးဒ ဒီနှစ်မှာတော့ဒုသမရဂိုပါပူတွဲပြီးပထမဆုံးအကြိမ်ဖြစ်ချိန်နာဖြစ်ကြောင်းလဲဖယ်ဆန်တော်ကပြောပါတယ်။ Time Magazine ရဲ့ Person of the Year စာရင်းထဲမှာသမရဒေါ်နယ်ထရမ့်ထိတ်တန့်ကူးစက်ယောဂပညာရှင်ဒေါက်တာအန်ထိုနီဖောက်ချီနဲ့မတူကွဲပြားမှုတွေအတွက်တရားမျှတမှုရှိဖို့လှုံ့ဆော်မှုတွေလည်းပါဝင်ပါတယ်။သမရထရမ့်ဟာ2016သမရရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ကလည်းအဲ့ဒီနှစ်အတွက်ပုဂ္ဂိုလ်ထုဖြစ်နဲ့အရွေးချယ်ခံခဲ့ရတာပါ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ကျွန်တော်ဝင်းမင်ပါစနေမနက်ပိုင်း VOA American တန်ရဲ့ထိတ်တဲရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကကိုဗစ်ထိန်းချုပ်ရေးအားအနည်းဆုံးဖြစ်နေတဲ့ရန်ကုန်မှာမထိန်းချုပ်နိုင်သေးတာကစီးပွားရေးအတွက်ပါအရေးပါတယ်လို့သတိပေးလိုက်ပါတယ်။ COVID-19 နောက်ဆုံးအခြေအနေကိုမနေ့တောက်ကြာနေ့ကပြည်သူကိုအစီရင်ခံရမှာတောင်ဆန်းစုကြည်ကအခုလိုကိုဗစ်မထိန်းနိုင်သေးတဲ့ရန်ကုန်ရဲ့အရေးပါမှုကိုအလေးပေးပြောခဲ့တာပါ
ကိုဗစ်ထိန်းချုပ်လို့ရမှာအနေနဲ့နေရာတော့အများဆုံးကတော့ရန်ကုန်ပေါ့နော်အဲ့တော့အထူးသတိထားစီချင်ပါလေအခုအချိန်မှဆိုရင်ရာသီဥတုကလည်းအေးလာပြီဒီရန်ကုန်ကနေပြီးတော့မထိန်းချုပ်နိုင်တာတော့ဒါကျမတို့နိုင်ငံတနိုင်ငံလုံးအတွက်စိန်ခေါ်မှုတစ်ခုပါပဲဘာဖြစ်လို့လဲဆိုတော့ရန်ကုန်ကကျမတို့ရဲ့စီးပွားရေးမြို့တော်ဆိုလို့ရှိရင်လည်းမမှားပါဘူးဒါတော့စီးပွားရေးမြို့တော်ကြီးကိုပြန်ပြီးတော့နလန်ထူအောင်လုပ်ဖို့ဆိုတာဟာစီးပွားရေးလေးပြန်လေထူထောင်ရေးအတွက်အင်တာမအရေးကြီးပါတယ်ဆိုတာလည်းသတိပေးချင်ပါတယ
်။ဒါအပြင်တောင်ဆန်းစုကြည်ကကာကွယ်ဆေးဘယ်တော့ရမလဲလို့စိတ်ဝင်စားတဲ့ပြည်သူတွေအတွက်နိုင်ငံတကာကနေအကူအညီရမှာကမလုံလောက်တာမို့နိုင်ငံတော်ကလုံလောက်အောင်ဝယ်ပေးမှာဖြစ်ပြီးဆေးကိုဘယ်လိုထိုးမယ်ဆိုတာပါစီစဉ်ထားပြီလို့ပြောပါတယ်။တောင်ဆန်းစုကြည်ကပဲစီးပွားရေးပြန်လည်ပတ်ရေးကအလွန်အရေးကြီးနေတာမို့ကာကွယ်ဆေးထိုးရမှာစီးပွားရေးပြန်နလန်ထူတဲ့နေရာတွေကိုဦးစားပေးကောင်းပေးရလိမ့်မယ်။စီးပွားပြန်လည်နိုင်မဲ့ကိုဗစ်ထိန်းနိုင်တဲ့နေရာတွေမှာပိုစောစောထိုးရမျိုးဖြစ်နိုင်တယ်မျှတစေရမယ်ဆိုပေမဲ့ဘသူတွေဘယ်အချိန်မှရမယ်ဆိုတာကိုတော့နောက်ဆုံးမှဆုံးဖြတ်ရမယ်လို့ဆိုပါတယ်။ဒီတော့တွင်မြန်မာနိုင်ငံမှာမနေ့ကပိုးတွေ့သူတဲ့1386ဦးနဲ့သေဆုံးသူ19ဦးထပ်တိုးခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ35,800ကျော်နဲ့သိဆုံးသူပေါင်း2,220ရှိလာပြီလို့ဂျမိုင်းနယ်ကစားဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာမြန်မာနဲ့အိန္ဒိယကြားမူရစေဝါမောင်ခိုကူးမှုတွေကိုထိန်းချုပ်နိုင်ရင်းနဲ့ထောက်လိုင်းသတင်းတွေပြန်လည်ဖလှယ်ကြဖို့အတွက်သဘောတူလိုက်ကြပါတယ်မြန်မာနဲ့အိန္ဒိယနှစ်နိုင်ငံကြား၅ဆင့်မြောက်မူရစေဝါထိန်းချုပ်ရေးပူးပေါင်းဆောင်ရွက်မှုစက်တာရင်းတွေစီဝေးပြီးမှအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကအခုလိုထုတ်ပြန်လိုက်ပြီးဒီမူရစေဝါဖန်ဆင်းမှုတွေကိုနောက်ဆက်တွဲစစ်ဆေးနိုင်ရေးထောက်လိုင်းသတင်းတွေအချိန်ကြိုက်ပို့သွားမယ်လို့မနေ့ကပြောလိုက်ပါတယ်။ဒီထုတ်ပြန်ချက်အရဘိန်းဖြူနဲ့ ATS ကရာဘစိတ်ကြွစေအဖက်တမီမျိုးအိန္ဒိယနိုင်ငံထဲခိုးဝင်လာတာကိုအိန္ဒိယဘက်ကလေထားပြောခဲ့တယ်လို့ဆိုပါတယ်။အိန္ဒိယကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တဲ့မူရစေထင်းချုပ်ရေးဂျီရိုညွှန်ကြားမှုချုပ် Rakesh Asthana ကမြန်မာနဲ့နယ်စပ်ချင်းကပ်နေတဲ့နိုင်ငံအရှိမြောက်ပိုင်းပြည်နယ်တွေမှာဒီမူရစေသုံးဆဲမှုတွေမြန်မာလာနေတာကအိန္ဒိယအတွက်အဓိကစိုးရိမ်မှုကြီးဖြစ်တယ်လို့ဆိုပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတဲ့မူရစေဝါတာစီနေနေရဲတပ်ဖွဲ့မှုရဲဘုံမှုချုပ်ဝန်နိုင်ကလည်းဒီရာဘစိတ်ချစွေထုတ်လုပ်တာတိုးလာတဲ့ချင်းချောက်မှုတွေကဒေတာရင်းစိုးရိမ်မှုကြီးဖြစ်လာတယ်လို့ပြောခဲ့ပြီးဒီမူရစေနဲ့ထုတ်ဖို့ဓာတ်ရုပ်ကုန်ကြံခိုးသွင်းတဲ့သတင်းတွေကိုအစင်တိုင်းမှာမျှဝေချဖို့တိုက်တွန်းခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံကမ်းလွန်ရေနံသဘာဝဓာတ်ငွေစင်တစ်ခုတည်ဆောက်ဖို့ကိုရီးယားသမောတည်ဆောက်ရေးနဲ့ကမ်းလွန်အင်ဂျင်နီယာလုပ်ငန်းကုမ္ပဏီအနေနဲ့ဒေါ်လာသန်း450တန်ဖိုးရှိတဲ့သဘောတူချက်တစ်ခုရလိုက်ပါပြီ။ဒီတန်ကိုရီးယားကုမ္ပဏီအနေနဲ့ POSCO International ကုမ္ပဏီကြီးကနေဒီတည်ဆောက်ရေးသဘောတူညီမှုရရှိလိုက်တာဖြစ်ပြီး2024ခုနှစ်မှာအပြီးဆက်လုပ်ပေးရမယ်လို့တောင်ကိုရီးယားယွန်ဟက်သတင်းဌာနကထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီတောင်ကိုရီးယားသမောတည်ဆောက်ရေးကုမ္ပဏီကပဲအခုရေနံသဘာဝဓာတ်ငွေစင်ကိုဘင်္ဂလားပင်လယ်ော်တဲကရွှေ gas သဘာဝဓာတ်ငွေအကွက်မှာတည်ဆောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒီရွှေ gas သဘာဝဓာတ်ငွေစီမံကိန်းကြီးမှာသဘာဝဓာတ်ငွေအကွက်တွေများစွာပါဝင်ပြီးတခိုင်ပြည်နယ်ကမ်းလွန်က A1 နဲ့ A3 အကွက်ထက်ကရွှေပြူနဲ့မြကမ်းလွန်သဘာဝဓာတ်ငွေအကွက်တွေပါဝင်ပါတယ်။ POSCO International ကုမ္ပဏီဦးဆောင်ပြီးကုမ္ပဏီ6ခုပါတဲ့ဒီစီမံကိန်းရဲ့အဆင့်3ဆင့်တဲက ပထမအဆင့်ဖြစ်တဲ့ရွှေကက်စ်တဘာဝတန်ွေထုတ်လွှင့်မှုကို2013ခုနှစ်လယ်မှာစတင်ခဲ့ပြီးကျန်အဆင့်ကိုဆက်လုပ်နေရမှာဒုတိယအဆင့်အနေနဲ့2022ခုနှစ်ဒုတိယလီလာပတ်မှာစထုတ်နိုင်ဖို့မျှော်မှန်းထားပါတယ်ခင်ဗျာတရုတ်နိုင်ငံရဲ့ဝန်ကြီးကကောင်းမွန်တဲ့တရုတ်အမေရိကန်ဆက်ဆံရေးပြန်တည်ဆောက်ဖို့နိုင်ငံရဲ့ဆွေးနွေးပွဲကြီးတစ်ခုမှာတောင်းဆိုလိုက်ပါတယ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးအနေနဲ့ဘီဂျင်းမှာလုပ်တဲ့နိုင်ငံတကာအခြေအနေနဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးဆွေးနွေးပွဲအတွင်းမိကုံးပြောရမှာ2020ခုနှစ်ဟာတရုတ်နိုင်ငံရဲ့တန်တမာရေးအရေးပါမှုကိုကိုဗစ်ကာလအခက်အခဲကြားအင်တာနက်အွန်လိုင်းကတဆင့်ပြသနိုင်ခဲ့တယ်လို့ဆိုလိုက်ပါတယ်ဒါအပြင်ဝန်ကြီးဝန်ကပဲအိန္ဒိယနိုင်ငံတွေအနေနဲ့လည်းတက်ကြွတဲ့ပူးပေါင်းဆောင်ရွက်မှုဆက်ထိန်းထားနိုင်ခဲ့ပြီးပိုလန်မှာတည်စီမံကိန်းဝင်နိုင်ငံတွေနဲ့ကုန်သွယ်မှုပမာဏဒေါ်လာ800ဘီလီယံကျော်တိုးမြှင့်နိုင်ခဲ့တယ်လို့အမေရိကန်နဲ့ဆက်ဆံရေးအတွက်လည်းအခုလိုပြောလိုက်ပါတယ
်雙方應當力爭求同存異穩妥
နှစ်ဖက်နိုင်ငံတွေအနေနဲ့မတူညီမှုတွေကိုမှန်မှန်ကန်ကန်ကိုင်တွယ်ပြီးဘုံသဘောတူညီတာကိုရှာဖွေနိုင်ဖို့လည်းကြိုးပမ်းသွားဖို့လိုမယ်ဒုတိယအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပြန်စဖို့လိုမယ်နှစ်ဖက်အကျိုးတွေပူးပေါင်းဆောင်ရွက်မှုဟာနှစ်ဖက်ဆောင်ရွက်အတွက်ဥစားမောင်းနေအားတွေပါလို့ပြောသွားတာပါဝန်ကြီးဝန်ကြီးကဆက်ပြီးအွန်လိုင်းတန်တမာရေးကတဆင့် COVID-19 တိုက်ဖျက်ရေးအတွက်သမ္မတရှီရှင်းပင်နဲ့အတူကမ္ဘာကောင်းဆောင်တွေပူးပေါင်းပြီးဒီခက်ခဲတဲ့ကမ္ဘာကံယောဂကာလစိန်ခေါ်မှုတွေကိုဖြတ်သန်းနိုင်ခဲ့တယ်လို့ဆိုလိုက်ပါရခင်ဗျစနေမနက်ခင်းသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ချက်နဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျ
မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့တရင်သားဒေသတချို့မှာကျန်းမာရေးဝန်ထမ်းနဲ့ဆေးဘက်ဆိုင်ရာပြည်စီလိုအပ်ချက်တွေကြောင့်အခက်အခဲကြုံနေရတဲ့အကြောင်းတင်ပြချင်ပါတယ်ကျွန်မအကနွန်ပါတရင်သားဒေသတချို့မှာမကြသေးခင်သတင်းပတ်ကားစားလို့ကပ်ရောဂါကူးစက်မှုတိုးလာနေရကကျန်းမာရေးဝန်ထမ်းနဲ့ရောဂါစစ်ဆေးရာမှလိုအပ်တဲ့ပြည်စီကိရိယာလိုအပ်ချက်တွေလည်းတိုးလာနေတယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ကျန်းပြည်နယ်အစီအပိုင်းမှာဆိုရင်ပြီးခဲ့တဲ့ဩဂတ်လမတိုင်ခင်အထိကိုဗစ်အသီးပြုလိုနာ၄ရောက်တာရှိခဲ့ပေမဲ့ပြီးခဲ့တဲ့လကစလို့ကိုဆက်သူတိုးလာရမှအခုဆိုရင်200ကျော်အထိရှိနေပြီလို့ကျန်းပြည်နယ်အစီအပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနအထူးရောဂါနှိမ်နင်းရေးဌာနခွဲလက်ထောက်ညွှန်ကြားရေးမှူးဒေါက်တာစာဝနကိုကပြောပါရယ်ရောဂါကူးစက်မှုတွေတိုးလာနေတာနဲ့အမျှရောဂါရှိမရှိစမ်းသပ်စစ်ဆေးဖို့ပြည့်စည်ကြိယာလိုအပ်ချက်တွေလည်းပိုများလာနေတယ်လို့ပြောပါရယ်
အဲ့ကျွန်တော်ကတော့မြေငယ်တွေသုံးဖို့ကြတော့အခုလောက်လုံလုံလောက်တော့ရှိတယ်။ဒါပေမဲ့ကျွန်တော်ကဘာဖြတ်လို့လဲဆိုတော့ test kit တော့များလို့တင်တယ်။ဒါလို့လဲဆိုတော့ test kit များစစ်နိုင်တာနဲ့အများဟာလူနာရီကိုမြင်းမြင်းစပယ်ပြီးတော့ကုသမှုပေးပြီးတော့ဒီမြင်းမြင်းကုသမှုကိုရှော့ချနိုင်မှာပေါ့
။နိုဝင်ဘာလနှောင်းပိုင်းကစလို့အတီးပြူလူနာတိုးလာနေတဲ့ရှမ်းပြည်နယ်အစီပိုင်းတာချီလဲမြို့နယ်မှာတော့အခုဆိုရင်အတီးပြူလူနာတရာနီးပါးရှိနေပြီလို့လဲတာချီလိုက်မြို့နယ်စေယောင်အောင်ကြီးဒေါက်တာခင်ကျော်ကပြောပါရယ်နောက်ထပ်ကူးစက်မှုတွေတိုးလာမယ်ဆိုရင်တော့လိုအပ်ချက်တွေပိုများလာနိုင်တယ်လို့လည်းပြောပါရယ
်လောလောဆယ်ထိကျွန်တော်တို့လက်ရှိရှိနေတော့လူတန်းအားလုံးပေါ့နော်ဟိုအပြင်းထန်လူတန်းမပါဘူးမပါတဲ့ခါကျတော့ကျွန်တော်တို့ဟိုဝန်ထမ်းတွေလည်းဟိုကြည်အားရှုရတာနည်းနည်းတော့သက်သာတာပေါ့လေနောက်ပြီးအရေးအတွက်များလို့နေရာခွဲရလို့ဒါကျွန်တော်ကဟိုဒီလက်ရှိဈေးဝယ်မှာရန်နေတဲ့ဝန်ထမ်းအင်အားကိုခွဲပေးရတာပေါ့လေခွဲပေးရတော့လတ်လို့ရောနိုင်တယ်သို့တော့ဒီထက်ပိုများလာမယ်ဒါအောင်လည်းဒီထက်ပိုပြီးတော့ပြင်းထန်တဲ့လူကပါလာမယ်ဆိုရင်ပေါ့အဲ့ဒါဆိုရင်တော့အခက်အခဲရှိကောင်းဖြစ်နိုင်တယ်ကျန်တဲ့ကာဝေးပစ္စည်းကတော့လောစတီလုံးတော့ပါတယ
်လမ်းနောက်ကင်ပြိပခါတွေကြောင့်တန်းချောင်နေရတဲ့ဒုက္ခတွေတွေအများပြားရှိရာချင်းပြည်နယ်ဗလဝါမြို့နယ်မှာလည်းပြီးခဲ့တဲ့လမှာပဲပထမဆုံးကိုဗစ်အသီးပြူလူနာတွေ့ရှိခဲ့ပြီးနောက်ရောဂါကူးစက်မှုတွေတိုးလာနေပါတယ်ဖို့ပြိုးတိုးတက်မှုနှိပ်ကြပြီးလမ်းပန်းဆက်သွယ်ရေခတ်ခဲတဲ့ဒေသတွေမှာကျန်းမာရေးဆော့ရှောက်မှုတွေအားနည်းတာကြောင့်ကပ်ရောဂါကူးစက်မှုတွေတိုးလာမှာကိုစိုးရိမ်တယ်လို့လည်းပလဝါမြို့နယ်အထွေထွေအောက်ချုပ်ရေးမှူးဦးအောင်လောဟန်ကပြောပါတယ်
။လက်ရှိကတော့မြို့နယ်ဆရာဝန်ကြီးနဲ့လက်ထောက်ဆရာဝန်တယောက်နဲ့နှစ်ယောက်ပဲရှိရပေါ့ကျွန်တော်တို့မြို့နယ်ကတော့သမီးမှလည်းဆရာဝန်လက်ထောက်ဆရာဝန်ကိုမှကိုနော်တောင်ခန့်ဆရာဝန်တယောက်တော့စီးရုံတိုင်းတာနဲ့ကျွန်တော်တို့ဟိုတပက်ကတိတ်ဆောင်နေနဲ့ပြီနေတဲ့ခါကျတော့ဆရာဝန်အင်အားတော့လူပြီးတယ်မလို့ဒက်စကစ်လေလောလောဆယ်ဒီဒီလေဈာမာနေပြီးတော့ပို့ထားတာအုံ250ရှိရပေါ့နော်လောလောဆယ်ဒီမှာတော့ကတော့ဟိုလုံလောက်နိုင်တဲ့အနေအထားရှိရနောက်အလားရီဆိုတော့အစ်ပြန်တောင်းရမယ်တော့
လပိုင်းအတွင်းယောဂါကုသတု1900ကျော်လောက်အထိအတည်ပြုထားတဲ့မွန်ပြည်နယ်မှာလဲစေဘတ်ဆိုင်ရာပျက်စီးကိရိယာလိုအပ်ချက်တွေရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်အထူးသဖြင့်ကပ်ယောဂါတိုက်ဖြည့်ရေလုံနေကြတဲ့ဆရာဝန်တွေအတွက်ကျန်းမာရေးသုံးပျက်စီးကိရိယာတွေလိုအပ်နေတယ်လို့မွန်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယပြည်နယ်ဦးစီးမှုဒေါက်တာဝတ်မောင်ကပြောပါတယ်
ဒီမှာတော့ကာကွယ်ပစ္စည်းကတော့စိတ်ဟာပေါ့ N95 တခုလောက်ပဲနည်းနည်းထုတ်အပ်တယ်။ကျန်တာကတော့ဟာဟိုကိုကလည်းကျူတောင်းထားတယ်။ကိုလိုအပ်ရင်တောင်းရင်ဘောတော့ဒါကိုကျန်မာရေးသုံးဖို့အတွက်ကိုပြောတာပေါ့။အဲ့ဒီတွေ့ရတော့ဒီဝန်ကြီးဌာနကတော့ထောက်ပံ့နေတော့လိုအပ်မှုကတော့မရှိပါဘူး။ဟုတ်။ဒါပေမဲ့အပြင် volunteer ဒုနာစေမယ်ပို့မယ်ပေါ့နော်။ဒါကတော့အမားတို့ဆရာတောင်းဝင်မထောက်ပံ့ဘူးဆိုတော့သူတို့မှာတော့အရှင်ယူပေးနေတာဒီပေါ့နော်။အဲ့လိုမျိုးတွေတော့သူတို့မှာတော့လည်းလိုအပ်ချက်တော့ရှိပါပေါ့။ဟုတ်။
မြန်မာနိုင်ငံဝန်လပိုင်းအတွင်းမှာပဲတည်ဆောင်းသူ2000ကျော်နဲ့ကုသတူ3000ကျော်ထိရှိလာရကအိမ်ပြင်မထွက်ဖို့အမိတ်အပါဝင်သွာလာလှုပ်ရှားမှုတွေကိုကန့်တတ်ထားတာတွေကိုတုံ့ပြန်ဆောင်ရွက်လာပါတယ်ဒါပေမဲ့လည်းကန့်တတ်မှုတွေကြားမှာပဲယောဂါကုသမှုတွေရှိနေစေဖြစ်တာကြောင့်ယောဂါထိန်ချုပ်ရေးစည်းကမ်းတွေကိုလိုက်နာကြဖို့အာဏာပိုင်တွေတတိပေးထားပြီးပြက်ကွက်သူတွေကိုအရေးယူဆောင်ရွက်တာလည်းရှိနေပါတယ်ရှင်ကျွန်မအာကနွန်ပါ VOA တော့တင်ပြပို့တာဖြစ်ပါတယ်
ကိုဗစ်ရောဂါကူးစက်နေတဲ့အတီးပြုလူနာတချို့အပါအဝင်မြန်မာနိုင်ငံနေဆက်မြို့ဖြစ်တဲ့ဒါချီလိတ်မှာရောက်ရှိနေကြတဲ့ထိုင်းနိုင်ငံသား100ကျော်ဒီကနေ့ပဲတရားဝင်လျက်ပြင်ကြတဲ့အကြောင်းပြောပြပါမယ်။ကျမကမအေးမှာပါ။မြန်မာနိုင်ငံကနေတရားမဝင်နေဆက်ဖြတ်ကျော်ပြီးလျက်ပြင်ကြတဲ့ထိုင်းနိုင်ငံသားတချို့မှာကိုဗစ်ရောဂါကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်တရားဝင်လျက်ပြင်ဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်ခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတွေနေရပြန်နေကြတာဖြစ်ပါတယ်။ဒီနေ့မှလည်းကိုဗစ်ရောဂါပိုးကူးစက်နေသူအတီးပြုလူနာတချို့အပါအဝင်မြန်မာနိုင်ငံမှာတရားဝင်ကောတရားမဝင်ပါနေထိုင်နေသူထိုင်းနိုင်ငံသား100ကျော်နေရပြန်ခဲ့ကြတဲ့အကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးနဲ့စစ်ဆင်ညှိနှိုင်းရေးကော်မတီအတွင်းရေးမှူးဦးစီသူမောင်ကပြောပါတယ်
အလုံးစုံဆရာနဲ့လေးရဆရာနဲ့လေးရမှာ positive 900ဆရာဝင်900တန်ခိုးပြရတယ်တယောက်ကို73ဒီ positive ဖြစ်တဲ့ဒီဘာလို့အကုန်လုံးမှာတရားဝင်900ဦးကလွဲပြီးတော့ပါနော်
အခုဆိုရင်မြန်မာနိုင်ငံတာချီလိတ်မြို့ကနေပြန်လာကြသူတွေနဲ့ဆက်ဆက်ပြီးကိုဗစ်ရောဂါပိုးကူးစက်နေသူအဖြစ်အတည်ပြုထားတဲ့လူ46ယောက်ထက်မနည်းရှိနေပြီလို့လဲထိုင်းနိုင်ငံကျန်းမာရေးတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတာချီလိတ်မြို့ကနေတရားမဝင်နေဆက်ဖြတ်ကျော်ပြန်လာသူတွေမှာယောဂါပိုးစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံကနေဆက်ဒေသတွေမှာပုံမှန်တင်းတင်းကြပ်ကြပ်စောင့်ကြည့်ဆက်စည်းနေတာပါကိုဗစ်ကယောဂါကြောင့်တည်ဆောင်းသူ60နဲ့ကူးစက်သူ4100ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာယောဂါပိုးကူးစက်မှုတွေလျော့ပါနေချိန်မှာပဲမြန်မာနိုင်ငံမှာတော့တည်ဆောင်းသူ2200ဦးနဲ့ကူးစက်သူ3400ကျော်ရှိနေတာကြောင့်ယောဂါကူးစက်မှုတွေပြန့်ပွားမလာအောင်ထိုင်းနိုင်ငံကနေဆက်ဒေသအဝင်အထွက်တွေနဲ့ကုန်သွယ်မှုအတော်များများကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတိုးမြင့်ထားပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပ
ါကျွန်တော်ညောင်ဝဲအောင်ပါခင်ဗျာဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုပင်လယ်ကွေ့တွေကဘာဆန်ချာကျွန်းစီပို့နေတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့ပြည်ပအခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားသူတွေကြားအမြင်မျိုးမျိုးကွဲပြားနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ရိုဟင်ဂျာ1600ကျော်ကိုဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားဒုက္ခသည်စခန်းနဲ့ဝေးလံခေါင်တည်တဲ့ဘာဆန်ချာကျွန်းစီဒီဇင်ဘာ4ရက်နေ့တုန်းကပထမအထုပ်ဖြစ်ပို့လိုက်ပြီးနောက်အဲ့ဒီကျွန်းမှာနေထိုင်ရေးအဆင်မပြေဖြစ်ရတယ်လို့ဒုက္ခသည်တွေကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကတော့သူတို့အစားအသောက်နေထိုင်ရေးအတွက်ရောအလို့ကန်အတွက်ပါဖန်တီးပေးသွားမယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒီလုပ်ရက်နဲ့ပတ်သက်လို့ VOA ဘင်္ဂလားဒေ့ရှ်ဌာနရိုဟင်ဂျာ Lifeline အစီအစဉ်ကဆက်သွယ်မေးမြန်းရမှာ American အခြေစိုက် ARU ရိုဟင်ဂျာသမ္မတရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကသူသဘောထားကိုပြောပါတယ
်။ ARU Rohingya Refugee Call Zimbabwe Charo Main Nizar had a damn main issue.
ဒီလိုပြောရွှေ့ရဲ့အဓိကအကြောင်းရင်းကံတစ်ချက်ရှိမယ်လို့ကျွန်တော်ထင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာသူ့တိုင်းပြည်အကျိုးစီးပွားပေါ်အခြေခံပြီးဒေသတွင်းမှာမဟာဗျူဟာကျတဲ့မူဝါဒပေါ်အခြေခံလှုပ်ဆောင်နေတာဖြစ်တယ်လို့မြင်ပါတယ်။နေဆက်မှာလူဦးရေထူထပ်နေတာကော့ဆက်ဘဇားဒေသခံတွေနဲ့ကြားမှာပြည်ပကတွေဖြစ်လာနိုင်တာဒုက္ခသည်စခန်းထဲမှာလည်းအချင်းချင်းကြားတိုက်ခိုက်မှုတွေရှိလာတာစတဲ့အကြောင်းရင်းတွေပေါ်အခြေခံပါလိမ့်မယ်။နောက်တစ်ချက်ကတော့ဒီရိုဟင်ဂျာတွေရဲ့မူလဒေသဟာရခိုင်ပြည်နယ်ဖြစ်တဲ့အတွက်သူတို့မူလဒေသနဲ့နီးတဲ့နေရာမှာပဲထားတင်ပါတယ်။ရိုဟင်ဂျာတွေဟာသူတို့မူရင်းဒေသရခိုင်ပြည်ကိုပြန်ကျင်နေကြတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကအခုလိုကျွန်းတစ်ခုမှနေရာချတာပြီးတဲ့ဆိုသည့်တိုင်ဒီနေ့မှရိုဟင်ဂျာတွေကိုဖြစ်နိုင်သမျှနီးလန်းနေနဲ့သူတို့ရဲ့ဇာတိမြေရခိုင်ဒေသကိုပြန်ပို့ပေးတင်ပါတယ်လို့သူကပြောသွားတာပါ။ ဥသိန်းစိန်အစိုးရလက်ထက်ဘူဒီရောင်မဲဆန္ဒနယ်မြေပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တဲ့လက်ရှိအမေရိကန်တက်ဆက်စ်ပြည်နယ်မှာနေထိုင်သူရိုဟင်ဂျာအရေးလှုပ်ရှားတဲ့ဥရွှေမောင်ကလည်းသူသဘောထားကိုပြောပါတယ
်ဘာဆန်ဆော်ရ်ရှိမတ်ဂျေအိုင်တင်နန်ပွိုင်းတေဂစ်အကလံဘော်ရ်ပွိုင်းဘင်္ဂလားဒေ့ရှ်ဟောကူမတ်ဟော့ဒေ
ပါစန်ဂျာကျောင်းဟာအသက်ရှင်နေထိုင်ဖို့အတွက်အလွန်အလွန်ကြုံစိတ်ချရတယ်ဆိုတာဘင်္ဂလားဒေ့ရှ်အစိုးရကစစ်ဆေးထားပြီးသားပါရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းအတော်ကောင်းမွန်တဲ့နေရာဖြစ်ပါလိမ့်မယ်ကုလသမဂ္ဂကတော့အဲ့ဒီကျွန်းကိုဒီဒုက္ခသည်တွေပြောင်းရွှေ့မဲ့ကိစ္စဘင်္ဂလားဒေ့ရှ်ဘက်ကအသိမပေးခဲ့ဘူးလို့ဆိုပါတယ်အဲ့ဒီကျွန်းအကြောင်းကျွန်တော်တို့လည်းမသိသလိုအခုလိုရိုဟင်ဂျာဒုက္ခသည်တွေပြောင်းရွှေ့ခံရတဲ့ကိစ္စမှာကျွန်တော်တို့ပါဝင်ပတ်သက်ခဲ့ခြင်းမရှိပါဘူးဒီနေရာမှာဘင်္ဂလားဒေ့ရှ်အစိုးရကိုတခုမြစ်တာရပ်ခံကျင်တာကဘာစံချားကျွန်းမှာလုံုံစိတ်ချစွာနေနိုင်ဖို့အတွက်ပြောင်းရွှေ့ရေးလုပ်ငန်းစဉ်ကိုကုလသမဂ္ဂတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်စေခြင်းပါတယ်အဲ့ဒါဆိုရင်ရိုဟင်ဂျာတွေကိုယ်တိုင်လိုလိုလားလားပြောင်းရွှေ့ကြမှာပါလို့သူကပြောပါတယ်တခါနေသလန်နိုင်ငံမှာရှိတဲ့ရိုဟင်ဂျာရေးလှုပ်ရှားသူမြန်မာမွတ်စလင်အစည်းအရုံး MMAN ရဲ့အထွေထွေတွင်မူမိုဟာမက်အာလီယပ်ကလည်းသူ့သဘောထားကိုပြောပါတယ
်ဘာဆိုဆော်ရမရီလူကတ်ကရနမမော်ရိုပီနီယန်ရှာရမတို့တကိလေအဲ့ဒီရိုဟင်ဂျာဘာမရီဝီဇီတာဇေတာရာဆိုက်တူတဲခလေ
ဒီလိုရိုဟင်ဂျာတွေပြောင်းရွှေ့ခံရတဲ့အစီအစဉ်ကိုကျွန်တော်သဘောမတူနိုင်တဲ့အချက်တွေရှိပါတယ်ဘာဆန်ဂျာကျွန်းဟာဝေးလံပြီးသွားရေးလာရေးခက်ခဲပါတယ်တကားဖွင့်ပေးထားတဲ့အကျဉ်းတောင်တစ်ခုလိုပါပဲရိုဟင်ဂျာဒုက္ခသည်တသိန်းလောက်အဲ့ဒီကျွန်းကိုပြောင်းရွှေ့လိုက်ုံနဲ့နေဆက်မှာပြဿနာတွေပြေလည်သွားမယ်လို့ကျွန်တော်မထင်ပါဘူးဒါကြောင့်ရိုဟင်ဂျာတွေသူတို့မူလနေရမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ပြန်လေလက်ခံရေးအစီအစဉ်နဲ့အမြန်ပြန်ဆနိုင်အောင်မြန်မာအစိုးရကိုဖိအားပေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျွန်တော်တိုက်တွန်းလိုပါတယ်လို့မိုဟာမက်ကပြောသွားတာပါ။ရိုဟင်ဂျာဒုက္ခသည်တွေပါစင်ညာကျွန်းကိုပြောင်းရွှေ့နေတဲ့ကိစ္စရပ်တန့်ပေးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကပြီးခဲ့တဲ့ရက်ပိုင်းတည်းဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့သလိုတီးခြားလွတ်လပ်တဲ့အကဲပြတ်ချက်တွေမပါဘဲဒီလိုပြောင်းရွှေ့တဲ့ကိစ္စအပေါ်စိုးရိမ်မိကြောင်းနဲ့ဒီအစီအစဉ်ကိုပြန်လည်ဆန်းစစ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်Tom Andrews ကလည်းတိုက်တွန်းထားပါလေခင်ဗျာ
ဖီယိုအမေရိကန်တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုငူရင်းအပေါ်အပြတ်ကျွန်တော်အောင်မြတ်သူကကောင်းလို့တင်ပြပေးသွားပါမယ် Report details controversial purchases of Myanmar militaryမြန်မာစစ်တပ်ရဲ့အငင်းပွားဝယ်ရာဆလနဲ့ဝယ်ယူမှုအသေးစိတ်အချက်အလက်များဆိုတဲ့ခေါင်းစဉ်နဲ့ The Diplomat Online သတင်းစာမှာဆောင်းပါးရှင် Sebastian Strange ကိုရေးသားတဲ့ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။မြန်မာစစ်တပ်ဟာဥရောပလိုဆလနဲ့ပစ္စည်းတွေကိုဆက်လက်ပြီးတော့ဝယ်ယူစုဆောင်မှုကြိုးစားတဲ့နေရာမှာဥရောပသမ္မတရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုကိုချိုးဖောက်ဖွယ်ရာရှိနေတယ်ဆိုပြီးတော့ဆောင်းပါးကိုအစကြီးရေးသားတာပါတယ်။ဂိုင်းဖွဲ့ရာဇုံးမှုတွေနဲ့အချင်းပြတ်ချဆောင်မှုတွေကိုပေါ်ထုတ်အစီရင်ခံနေတဲ့OCCRP ကသူတို့ရဲ့စုံစမ်းတွေ့ရှိချက်တွေကိုဒီဇင်ဘာလ10ရက်နေ့ကထုတ်ပြန်ရမှာမြန်မာတက်မတော်ကဥရောပကုမ္ပဏီတွေထုတ်တဲ့ဆလနဲ့ပစ္စည်းတွေကိုမကြသေးမီကဝယ်ယူဖို့စူးစမ်းခဲ့တယ်လို့ဂျော်ဒန်လီတက်က Airbus လေယာဉ်တွေကိုလည်းဝယ်ယူဖို့စူးစမ်းနေခဲ့တယ်လို့ဆိုပါတယ်။2016ခုနှစ်ရိုဟင်ဂျာမွတ်စလင်တွေကိုစတင်တိုက်ခိုက်စဉ်ကလည်းဒီလိုဝယ်ယူဖို့စူးစမ်းတာတွေရှိခဲ့တယ်လို့ Justice for Myanmar အဖွဲ့ကရရှိခဲ့တဲ့မြန်မာစစ်တပ်အသုံးစရိတ်တွေမှာဖော်ပြတာကိုလည်းဆောင်းပါးမှာကိုးကားရပါတယ်။အဲ့ဒီလိုရိုဟင်ဂျာတွေပေါ်အကြမ်းဖက်တိုက်ခိုက်မှုတွေကပဲဥရောပသမဂ္ဂကမြန်မာနိုင်ငံကိုရေရှည်စီးပွားရေးပိတ်ဆို့မှုတွေချမှတ်ဖို့ဖြစ်လာစေခဲ့တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ပိတ်ဆို့အရေးယူမှုတွေထဲမှာအရက်ပတ်စစ်ပတ်ထုတ်ကုန်နှမျိုးစလုံးကိုရောင်းဝယ်မှုတွေကိုကန့်သက်ထားပြီးတော့မြည်သည့်ပို့ကုန်ပစ္စည်းကိုမဆိုတင်းတင်းကြပ်ကြပ်ကန့်သက်ထားပြီးဆက်သွယ်မှုတွေကိုလည်းလေးလာစောင့်ကြည့်သွားရမယ်လို့ဖော်ပြပါရှိပါတယ်။ဆက်လက်ပြီးတော့ OCCPR ရဲ့အစီရင်ခံစာထဲမှာဖော်ပြထားတာကတော့2018ခုနှစ်မှာဗီရှားကုမ္ပဏီတွေကလည်းမြန်မာနိုင်ငံကိုဆလနဲ့ပစ္စည်းတွေတင်ပို့ခဲ့ပြီးတော့2015ခုနှစ်မှာလည်းစပိန်လုပ်ငန်းအုပ်စုတွေကတင်ပို့ခဲ့ကြောင်းဖော်ပြထားပါတယ်။ဒီလိုရောင်းဝယ်မှုတွေဟာဥရောပသမဂ္ဂကသတ်မှတ်ထားတဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေကိုချိုးဖောက်မဖောက်မရှင်းလင်းပေမဲ့ပေါက်ကြားလာတဲ့ဝင်ငွေထွက်ငွေအချက်အလက်တွေအရမြန်မာဘက်ကဒီလိုဝယ်ယူဖို့ကြိုးစားဖွယ်ရှိနေတယ်လို့ဆိုပါတယ်။ဒီလိုလက်နက်အယောင်းဝယ်တွေကရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဖြစ်နေတဲ့ပြည်တွင်းစစ်မီးကိုပုံမတော်လောင်စေပြီးလူနည်းစုတိုင်းရင်းသားတွေအတွက်ပို့ပြီးတော့အန္တရာယ်ကြီးမားစေတယ်လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။အာဏာကိုလက်လွတ်လပ်ရတာဆယ်စုနှစ်တခုနီးပါးရှိနေပေမဲ့ဒီလိုဝယ်ယူမှုတွေကြောင့်မြန်မာစစ်တပ်ကဆက်ပြီးတော့နိုင်ငံရေးနဲ့စီးပွားရေးမှာအခရာဖြစ်နေစေပဲဆိုတာကိုပြသနေလို့ဆိုပါတယ်။မကြသေးမီကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့စုံစမ်းဖော်ထုတ်ချက်တွေအရလည်းမြန်မာစစ်တပ်ဟာလက်ခွဲလုပ်ငန်းပေါင်း120ရှိတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation စတဲ့လုပ်ငန်းပေါင်းစုကြီးတွေကိုပိုင်ဆိုင်ထားတယ်လို့ဆောင်းပါးမှာဖော်ပြပါရှိပါတယ်။ ချေကဥရိယာစစ်တပ်ကမြန်မာနိုင်ငံရဲ့အခွင့်အထူးကံအဖြစ်ဆက်လက်တည်ရှိနေတာမို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ NLD ဟာဒုတိယအကြိမ်အပြတ်သက်အနိုင်ရရှိပေမဲ့လည်းစစ်တပ်ကိုထိန်းချုပ်နိုင်တဲ့အရသာအဆိုအဖြစ်ကိုမရောက်ရှိနိုင်သေးပါဘူးလို့ဆောင်းပါးမှာထည့်သွင်းရေးသားထားပါတယ်ခင်ဗျာ။ပြည်ဆောင်တော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မထွေးကတင်ဆက်ပေးပါမယ်။ဒီဇင်ဘာလ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာလူခွင့်ရည်နေ့ဖြစ်ပါတယ်။နေ့စဉ်နှစ်တိုင်းဒီလိုလူခွင့်ရည်နေ့မျိုးကိုရောက်ပြီးဆိုရင်လူခွင့်ရည်နဲ့ပတ်သက်တဲ့ထိမ့်မဲ့အခမ်းအနားတွေ၊ဆွေးနွေးပွဲစကားဝိုင်းတွေကျင်းပကြလေရှိသလိုလူခွင့်ရီပုံမတူးတဲ့ကောင်းမလာအောင်ဘာတွေလှုပ်ဆောင်တဲ့စွာတွေကိုအလေးနဲ့ထားထောက်ပြပြောဆိုလို့ရှိကြပါတယ်။နိုင်ငံပြပြပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့ကျမတို့မြန်မာနိုင်ငံမှာရောပြည်သူအစိုးရလက်ထက်မှာအရင်စနစ်ဟောင်းနဲ့မတူတဲ့တိုးတက်ပြောင်းလဲမှုဘာတွေရှိနေပါလဲ။အမျိုးသမီးတွေအတွက်အခွင့်အရေးတွေရောတိုးတက်ပြောင်းလဲလာပါပြီလား။မြန်မာနိုင်ငံရဲ့လက်ရှိလူခွင့်ရီအခြေအနေအမျိုးသမီးအခွင့်အရေးခြေနေတွေနဲ့ပတ်သက်လို့မြမအမျိုးသမီးတမကဥက္ကဋ္ဌမတ်တတီမျိုးကိုဆက်သွယ်မေးမြန်းပြီးပြည်ထောင်စုအမျိုးသမီးဌာနမှတင်ဆက်ထားပါရဲ့ရှင
်နောက်ခုဆိုကျွန်တော်တို့နိုင်ငံမှာဒီအရက်သားအစိုးရဒီမိုကရေစီအစိုးရအုပ်ချုပ်လာတာဆိုဆင်နှစ်ဆိုတဲ့အတိုင်းသာရှိလာပြီပေါ့နော်ဆိုတော့ဒီစနစ်တိုင်းတာမှာဆိုကျမတို့လူခွင့်ရေးကိစ္စရပ်တွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်အထူးသဖြင့်ဒီထဲမှာကျမဖော်ပြချင်တာကဒီကျမတို့ရဲ့အခုလူခွင့်ရေးထဲမှာအရေးကြီးတဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ့နော်အဲဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကတော့အကြီးမားဆုံးကန့်တတ်မှုတွေဆက်ပြီးတော့မှခံရတယ်လို့ပြောချင်တာပေါ့လေအထူးသဖြင့်အစိုးရကိုအစိုးရရဲ့လွတ်ဆောင်ချက်တွေကို check and balance ဖြစ်ဖို့ထောက်ပြပြောဆိုတာတွေဝေဖန်သုံးသပ်တဲ့ဟာတွေဆိုရင်အစိုးရအနေနဲ့ကလုံးဝဒီခံလာမျိုးပေါ့နော်ဒါကြီးအမျိုးမရှိဘဲနဲ့ဖမ်းဆီးတာချုပ်နှောင်တာထောင်ချတာတရားစွဲတာဒါမျိုးတွေကိုတောက်လျှောက်လှုပ်ဆောင်ခဲ့တာရှိတယ်ဒီလိုလှုပ်ဆောင်တဲ့နေရာမှာတက်ကြွလှုပ်ရှားတဲ့သူတွေကိုရောနိုင်ငံရေးသမားတွေကိုရောပြီးတဲ့ခါကျတရင်မီဒီယာတွေမှာဟိုလှုပ်ဆောင်နေတဲ့တရင်တောက်တွေအက်ဒီတာချုပ်တွေကိုပါစပေါ့နော်ဒီလိုမျိုးဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုကျမတို့တွေ့ရတာပေါ့ကြဲကြဲဆိုလို့ရှိရင်ဒါကျမတို့အထူးဖြစ်ပြီး MLD ပေါ့နော်ဥဆောင်တဲ့ရက်သားဆိုရလက်ထက်မှာပြောမဆိုရင်လွတ်လပ်မှုနဲ့လုံခြုံမှုကိုထိပါစေတဲ့ဥပဒေတွေကသာတို့ကချက်သိမ်းမယ်တရားဥပဒေစိုးမိုးရေးတွေလုပ်မယ်ဆိုပြီးတော့မှဒါအစိုးရတက်လာတဲ့ချိန်တုန်းကပြောခဲ့တာတွေရှိတာပေါ့နော်ဒါပေမဲ့လက်တွေ့မှာကျတော့အဲ့ဒါတွေနဲ့တခြားစီဖြစ်တယ်ဆိုတဲ့ခါကျဒီတို့ရဲ့ပြောဆိုမှုတွေကိုအကောင့်ထဲမှာပေါ်လိုက်နိုင်တဲ့နေသားတစ်ခုကိုပြောမဆိုရင်တော့ဒီလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကအကြီးမားဆုံးဆုံးရှုံးမှုတစ်ခုအနေနဲ့ကျွန်မထောက်ပြချင်ပါတယ်
ဟုတ်ကဲ့အဓိကတော့ဒီပြည်သူရေကောက်တင်မြောက်တဲ့အစိုးရတက်လာတဲ့အခါမှာဒီလိုခြေနေပြီးပို့ပြီးတော့တိုးတက်ကောင်းမွန်လာမှာပဲဆိုပြီးတော့အများကမျှော်လင့်ခဲ့ကြပြီးတော့မှထင်သလောက်မဖြစ်တဲ့အခြေအနေတွေရှိနေတဲ့သဘောလို့နားလည်ပါတယ်။ဒါပေမဲ့တစ်ဖက်မှာကြတော့ရောဒီအစိုးရလက်ထက်မှာအရင်နဲ့မတူတဲ့တိုးတက်ပြောင်းလဲမှုဘာတွေရှိတယ်လို့ရောပြောနိုင်မလဲရှင့
်။သူတစ်ဖြစ်ကတော့လူခွင့်ရေးခြေနေတိုးတက်မှုကိုပြောမယ်ဆိုလို့ရှိရင်တော့အတိုင်းတာတစ်ခုထိကြတော့ဝေဖန်တာတွေသုံးတက်တာတွေလုံနေကြတာတွေရှိတယ်ပြီးတော့ခါကြလို့ရှိရင်တော့တချို့လိုအပ်နေတဲ့ပြည်သူလူထုတွေကိုလိုက်လံကူညီနိုင်တဲ့အနေအထားတချို့ရှိတယ်အကန့်အသတ်နဲ့ပေါ့နော်အရင် sensitive ဖြစ်တဲ့ conflict ဖြစ်တဲ့နေရာမျိုးတွေကကြတော့ဒါတော့တာစီပိတ်ပင်ခံရတဲ့ပုံစံတွေရှိမယ်ဒါပေမဲ့တကယ်တကယ်တချို့မျိုးတွေမှာတချို့နယ်တွေမှာတော့ဟိုအစိုးရကဓာတ်ရိုက်မထိခိုက်ဘူးအစိုးရရဲ့ new policy ကိုဓာတ်ရိုက်သွားပြီးတော့မှမကိုက်လှုပ်ဘူးဆိုလို့ရှိရင်တော့တစုံတရာဟိုလှုပ်ရှားလို့ရတယ်အလုံးလုံးလို့ရတယ်ဒီလိုလူတွေကကွယ်စောက်ရှောက်တာတွေသူတို့ရဲ့ဒီလိုအပ်ချက်တွေဖြစ်စီပေးတာဒီလိုမျိုးဟာတွေကိုတော့အတိုင်းအတာတစ်ခုထိတော့လုံလို့ရတဲ့အနေအထားတွေတော့တွေ့ရတယ်။ခေါမလဲလုံးဝကြီးလုံလုံလလတ်ဆိုတဲ့အနေအထားမျိုးတစ်ခုတော့မရှိနေဘူးပေါ့နော်
။ဟုတ်ကဲ့တစ်ဆက်သေးပဲဒီအမျိုးသမီးတွေနဲ့ပတ်သက်လို့ရောအကြမ်းတန်းတူခွင့်ပဲပြောပြော။နောက်အမျိုးသမီးတွေနိုင်ငံရေးမှာဥစားမှုအခမ်းကဏ္ဍမှာပုံမပါဝင်လာနိုင်ဖို့ဒီအခွင့်အလမ်းအခြေအနေတိုးတက်မှုတွေအမျိုးသမီးအခွင့်အရေးအာမခံချက်တွေပို့ပြီးတော့ရှိလာတာမျိုးရောတွေ့ရပါလားရှင့်။
ဟုတ်နှစ်ပိုင်းတော့ရှိတယ်ရှင်ဒီယူနီခွင့်ရေးကိစ္စရပြောမယ်ဆိုတော့တစ်ခုကကြတော့ဥပဒေရေးရာအကာအကွယ်တွေပေးနိုင်မဲ့အနေအထားတွေပေါ်ပေါက်လာအောင်လှုပ်ဆောင်ဖို့ရယ်ဒီဥပဒေတွေပေါ်ပေါက်လာပြီဆိုလို့ရှိရင်တကယ်ပဲဒီဥပဒေတွေကဒီမျိုးသမီးတို့အကာအကွယ်ပေးတယ်ဆိုတော့တရားဥပဒေစိုးမိုးမှုအဆင့်ဖြစ်လာဖို့ရယ်နောက်တစ်ခုကြတော့လူတွေရဲ့ဟိုပါဒီအတွေးအခေါ်အမြင်တွေကိုကြောင်းလဲနိုင်တယ်ဆိုတဲ့အနေအထားပေါ့နော်ဆိုတော့အဲ့ဒီအပိုင်းတစ်ခုနဲ့ကျမတို့ကပြန်ပြီးတော့မှဟိုတုံ့တက်ရမယ့်အနေအထားဖြစ်မယ်ဆိုတော့တစ်ချက်ကကြတော့ဒီလူတွေရဲ့အမြင်အတွေးခေါ်ပိုင်းတွေကိုကျမပြန်ပြီးတုံ့တက်ကြည့်လိုက်တဲ့ခါကြတော့ကျမတို့မှာကဟိုကျမတို့မျှော်မှန်းတဲ့အဆင့်ကိုမရောက်နိုင်ဘူးပေါ့နော်တချို့ကကြတော့လုပ်ငန်းသဘောအရဟိုဖိအားတွေကြောင့်မို့လို့အမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုတွေကိုအတိမတ်ပြုလို့နဲ့ဆက်သွင်းလာတာရှိပေမဲ့တကယ်တကယ်လက်တွေ့မှာကြတော့သူတို့ရဲ့စိတ်ရောကိုယ်ရောလက်ခံလိုက်တယ်ဆိုတဲ့အနေအထားမဟုတ်ဘူးပေါ့နော်တကယ်အရေးကြီးတဲ့ဆုံးဖြတ်ချက်ချတဲ့နေရာမျိုးတွေမှာဆိုရင်အမျိုးသမီးတွေမရနိုင်တဲ့အနေအထားတော့ရှိနေသေးပဲပေါ့လေနော်ဆိုတော့ဒီရေးကြည့်တဲ့ရေးရကော်မတီလိုကိစ္စရမျိုးတွေမှာအဲ့ဒီကော်မတီဟိုတော်တော်မာရာမာကော်မတီတွေအများကြီးရှိပါတယ်အဲ့ဒီကော်မတီမှာဆိုလို့ရှိရင်လည်းတချို့နေရာတွေမှာတော့အမျိုးသမီးတွေကတော့တော်တော်လေးကိုအဆင်ပြေတဲ့တာဝန်တွေရမယ်ဥက္ကဋ္ဌလိုနေရာမျိုးတွေရမယ်ဒါမှမဟုတ်အနေချင်းပဲအဲ့လိုရတယ်ဆိုရင်တောင်မှတခြားသော issue တွေပိုင်းအောင်ပဲပုံမှုပြီးတော့အယုံစိုက်ပြီးလှုပ်သွားပြီးတော့အမျိုးသမီးရေးအမျိုးသမီးတွေဘဝဖွံ့ဖြိုးတိုးတက်ရေးအဲ့ဒီကိစ္စရတွေကိုတော့အယုံစိုက်တာအခုထိနေရတာပေါ့နော်ဒီအစိုးရငန်းနဲ့ကတည်းကပြောမယ်ဆိုလို့ရှိရင်လည်းအဲ့ဘယ်လိုကမှအမျိုးသမီး issue ကိုဒါကြီးကအရေးကြီးတဲ့ issue ဒါကြီးကိုဦးစားပေးလုပ်ရမယ်ဆိုတော့အမြင်တွေအတွေးခေါ်တွေကဒီအဆင့်ဆင့်အစိုးရမှတောင်းရင်ယူနေတဲ့သူတွေကိုယ်တိုင်မှလည်းမရှိဘူးတစ်ဖက်ကလည်းကျမတို့ကလှုပ်ရှားတဲ့ဒီတက်ချွတ်လှုပ်ရှားတဲ့ဟို movement မှာပဲပြောပြောဒီနိုင်ငံရေးပါတီတွေအဝိုင်းဝိုင်းမှာပဲပြောပြောအမျိုးသမီးတွေရဲ့နိုင်ငံရေးပါဝင်မှုအမျိုးသမီးတွေရဲ့လှုပ်ရှားဆောင်ရွက်မှုတွေပေါ်မှာလက်ခံနိုင်မှုကအတိုင်းအတာတစ်ခုထိပဲရှိတယ်အဲ့ဒါကကြတော့လည်းမဖြစ်မနေထက်သွင်းပေးရမယ်ဆိုတော့အဆင့်ကြောင့်မလို့ထက်သွင်းလာတယ်ဆိုတာကအများစုလို့ကျွန်မအနေနဲ့သုံးသပ်တယ်ပေါ့နော်ပြီးတဲ့အခါကျလို့ရှိရင်ဒီအတွေးခေါ်ပိုင်း attitudes ပေါ့နော် mindset ပေါ့အတွေးခေါ်ဒီအယူဆတွေဒီအယူဆွဲနေတဲ့အမြင်တွေကျွန်မတို့ကအခုထိကြောင်းလဲနိုင်မှုဟာတော်လေးအားနည်းနေသေးတဲ့အနေအထားကိုဒီမှာကျွန်မတို့တွေ့ရတာပေါ့နော
်ဟုတ်ကဲ့ဘလူးပဲဖြစ်ဖြစ်ဒီအစိုးရလက်ချက်မှာအမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်လာတာတွေတော့ရှိပါတယ်။ဥပမာလွတ်တော်ထဲမှာဆိုရင်လည်းအရင်ထက်ပိုပြီးတော့လွတ်တော်မဲ့အနေအားဝင်ရွေးခံတဲ့သူတွေအယွေးခံရတဲ့သူတွေပိုပြီးတော့များလာတာတွေလည်းရှိပါတယ်။ဆိုတော့ဒါတွေကိုရောတိုးတက်မှုလို့မမြင်နိုင်ဘူးလားရှင
့်။ဟုတ်ကဲ့ရှင့်။ဆိုတော့ဒီဆိုရတက်တာမှာတော့တေချာတာကတော့အမျိုးသမီးတွေရဲ့ပါမှုကဟိုနံပါတ်အရာပေါ့နော်။အာဒီအရေးတွက်ရကတော့အရင်များလာတယ်။ဒီပုံမှာလည်းကျမတို့အရင်ကြိုဆိုတယ်အရင်လည်းအားတက်တယ်။ဘာဖြစ်ဖြစ်ဒါကောင်းသောဖင်လန်တစ်ခုလို့တော့ကျမတို့အနေနဲ့ယူဆတယ်ပေါ့လေ။ဒီဘက်2020မှာလည်းမျိုးသမီးတွေရဲ့ပါမှုကပိုတော့မှထပ်များလာသေးတဲ့အနေအထားဖြစ်တယ်ဆိုတော့ဘလို့ဖြစ်တာတော့ကျမတို့အရန်ကြိုဆိုတယ်ပေါ့နော်တခုရှိတာကတော့အမျိုးသမီးတွေရဲ့တိုးတက်မှုလို့အမျိုးသမီးတွေအရေးအတွက်တိုးတက်တယ်ဆိုတဲ့နေရာမှာအရေးအတွက်တစ်ခုတည်းပဲမဟုတ်ဘဲနဲ့တကယ်ဟိုပါခုနလိုမျိုးလက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းတွေမှာကသာတို့ကိုယ်တိုင်ပေါ့နော်အလုံးကပုံမှုပြီးတော့မှဒီထက်အားဆိုင်ထုတ်ပြီးတော့လှုပ်ဆောင်တယ်ဆိုတဲ့အဆင့်မျိုးတော့ကျမတို့ပို့ပြီးတော့ဖြစ်စေချင်တယ်အထူးဖြစ်အမျိုးသမီးခွင့်ရဆိုင်ရာကိစ္စရပ်တွေပေါ့နော်ဆိုတော့ကျမတို့နားလဲတယ်တချို့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေကစိတ်သက်ရှိတယ်လှုပ်ဆောင်ပေးချင်တယ်တိုးတော်လဲပါတီရဲ့မူဝါဒအရပါတီရဲ့ဦးစားပေးမူဝါဒဒီကိုကျော်လွန်ပြီးလှုပ်ဆောင်နိုင်တဲ့အနေအထားမရှိတဲ့ခါကျတော့အကန့်အသတ်တွေအများကြီးဖြစ်တယ်အဲ့ဒီပုံမှာသူတို့ကိုယ်တိုင်ကအားမလို့အားမရတဲ့စိတ်သက်တရတဲ့အခြေအနေတွေအများကြီးရှိပါတယ်ပြောမယ်ဆိုလို့ရှိရင်တော့တော်တော်များများနေရာတွေမှာအမျိုးသမီးတွေကတော့တစ်ဆင့်တစ်ဆင့်တစ်ဆင့်တော့တိုးပြီးတော့မှတော့ပါဝင်လာနိုင်အောင်စူးစမ်းနေကြတာရှိပါတယ်ငင်းကြင်းဖြစ်စဉ်ဆိုလဲဒုနည်းလကောင်းမယ်ပေါ့နော်တကယ်အရေးပါတဲ့နေရာတွေမှာပြောရစ်ဆိုခွင့်ရှိတဲ့နေရာတွေမှာဒီ negotiate ပေါ့နော်အပြန်အလှန်ဆွေးနွေးနိုင်တဲ့နေရာတွေမှာအများစုမပါနိုင်ပေမဲ့လည်းတကယ်အောက်ခြေတူးနေရာတွေမှာတွေကတော့အမျိုးသမီးတွေပါဝင်မှုတွေသိချာမှုရှိနေအောင်လို့တော့ကျမတို့အမျိုးသမီးဖွဲ့တွေကိုယ်တိုင်ကလည်းအများကြီးလိုက်ပြီးစူးစမ်းတာလည်းရှိပါတယ်
။ဟုတ်ကဲ့ရှေ့လာလာနဲ့ပတ်သက်ပြီးတော့လည်းမေးချင်ပါတယ်ဘလို့ပဲဖြစ်ဖြစ်ဒါပြည်သူ၆ခန်းနဲ့အရက်သားအစိုးရတရက်နောက်ထပ်၅နှစ်တက်ကြံထပ်ပြီးတော့လာအောင်မယ်ဆိုတော့လူခွင့်ရေးအမျိုးသမီးအခွင့်အရေးတွေပို့ပြီးတော့ကြိုတက်လာဖို့ရောကျမတို့မျှော်လင့်လို့ရနိုင်မလားဘယ်လိုများတုံ့တက်မိပါလဲရှင
်ဟုတ်ကဲ့ပါရှင်ဆိုတော့ဒီလာမဲ့တက်တန်းပေါ့နော်ပြောမယ်ဆိုရင်တော့ဒါကတော့အခုလက်ရှိအစိုးရကပဲဆက်လက်ပြီးတော့မှအုပ်ချုပ်သွားမယ်ဆိုတဲ့အနေအထားတစ်ခုပေါ့နော်ဆိုတော့ဒီလိုအနေအထားမျိုးမှာကျမတို့အနေနဲ့ကတော့မျှော်လင့်ချက်မဲ့စကားတော့မပြောချင်ဘူးဒါပေမဲ့ကျမတို့ကိုယ်တိုင်ကအများကြီးဒီပြီးခဲ့တဲ့တက်တန်းထက်ကျမတို့ဒီအမျိုးသမီးဖွဲ့ရအများကြီးဟိုကိုစွမ်းညံစွမ်းရှိသလောက်ပုံမှန်ပြီးတော့မှတက်တိုက်တတော်နဲ့စူးစမ်းလောက်ဆောင်ရမယ်အနေအထားတွေကိုကျွန်မပုံမြင်လာတာပေါ့နော်အစိုးရအနေနဲ့ဒီအမျိုးသမီးလူငယ်ကလေးစသဖြင့်ပေါ့နော်တို့ဘာတွေလောက်ဆောင်ပေးမလဲဆိုတော့တို့ရဲ့အစီအစဉ်တွေရှိတယ် ဒီ season ကိုကျမတို့ကတိတိကျကျဒီပေါ်မှာပုံမှန်စောက်ချစ်သွားရမယ်လို့ကျမမြင်တယ်။ပုံမှန်စောက်ချစ်ပြီးတော့မှဒါတော့မလုပ်ရသေးဘူး။ဒါတော့လုပ်ဖို့လိုတယ်ဆိုတဲ့ဟာမျိုးလည်းပဲတိတိကျထောက်ပြပေးသွားရမယ်။အဲ့လိုမျိုးလုပ်မှလည်းပဲကျမကြည့်တာအစိုးရအနေနဲ့ကဒီအရေးကိစ္စတွေကဟိုတို့အနေနဲ့မဖြစ်မနေစဉ်းစားပေးလာရတော့မယ်ဆိုတဲ့အသည့်ပေါ့နော်။အသည့်ဒီရှိလာမယ်အဲ့ဒီအတိအကျနောက်ဆက်တဲ့ကတော့လက်တွေ့အကောင့်တွေပုံမဲ့အဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တော့ရောက်လာနိုင်တဲ့အနေအထားဖြစ်တယ်ပေါ့အဓိကတော့ကျမတို့တွေကပုံမူပြီးတော့မှအလုံးလို့ရမယ်ပုံမူပြီးတော့မှကိုယ့်ရဲ့အလုပ်ပေါ်မှာဒီဇိုင်းမမဖြစ်ဖို့လိုတယ်ကိုယ်ချိတ်ဆက်မှုလုပ်ဖို့လိုတယ် networking တွေအားကောင်းဖို့လိုတယ်ပေါ့နော်ဆိုတော့ဒီလိုလှုပ်ဆောင်မယ်ဆိုလို့ရှိရင်တော့ဒီလာမယ်တို့ရတက်တန်းမှာတော့ဒီအမျိုးသမီးနဲ့ပတ်သက်ပြီးတုံ့ပြန်ရအပြောင်းလဲပုံမူတိုးတက်တဲ့အနေအထားတစ်ခုကျမတို့မြင်လာလို့ရမယ်ပေါ့နော်ဒီတော့ဒီအမျိုးသမီးတွေကိုစံတက်ချုပ်ချယ်ထားတဲ့ဖိနှိပ်ထားတဲ့ဥပဒေတွေလောက်ဆောင်ချက်တွေပပြအောင်လည်းပဲကျမတို့အားလုံးကတော့ဝိုင်းဝန်းစူးစမ်းရမယ်ကိုမှုစူးစမ်းရမယ်ဆက်တဲ့တဘောပေါ့နော်အများကြီးလောက်ဆောင်ရမယ်လို့ကျမမြင်ပါတယ်လို့ဒါမှလည်းအမျိုးသမီးရဲ့အလေးထားပြီးတော့မှလုပ်ငန်းပိုင်းဆိုင်ရာအရာလက်တွေ့အကောင့်တွေပေါ်တဲ့အစိုးရတရက်ကိုကျမတို့အနေနဲ့ရရှိမှာဖြစ်ပါတယ်
ဒီဘက်သူသားဆောင်တဲ့အမေရိကန်တခွင်စီစဉ်မှာကိုဗစ် -19 ရောဂါကာကွယ်ဆေးထိုးပြဖို့ကျန်းမာရေးဝန်ထမ်းတွေဘလို့ပြင်ဆင်နေကြပြီလဲဆိုတာနဲ့ဂီတပညာရှင်ဂျွန်လန်နွန်ကွယ်လွန်တဲ့40ပြည့်အထိမ့်မဲ့အကြောင်းကျွန်တော်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာဗြိတိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစတင်ထိုးပေးနေပြီးကနေဒါနိုင်ငံမှာလည်းအလားတူကာကွယ်ဆေးထိုးပေးတော့မှာပါ။အမေရိကန်ပြည်ထောင်စုမှာတော့ကာကွယ်ဆေးထိုးပေးဖို့အစီအစဉ်နဲ့ပတ်သက်ပြီးတော့ဂျမားရေးဆိုင်ရာတာဝန်ရှိသူတွေဆွေးနွေးနေတဲ့အချိန်ထဲမှာဂျမားရေးလုပ်သားတွေကကာကွယ်ဆေးထင်းသိမ်းမှုနဲ့ဆေးထိုးပေးဖို့ကြိုတင်လေ့ကျင့်နေကြပါတယ်။အမေရိကန်စားသောက်နဲ့ဆေးဝါးစီမံကုကေဌာန FDA ရဲ့အကြံပေးပုဒ်အဖွဲ့ကတော့အရေးပေါ်အခြေအနေမှာ Pfizer နဲ့BioNTech ကာကွယ်ဆေးသုံးဆဖို့အတွက်အကြံပြုထားပါတယ်။ဒါကြောင့် FDA အနေနဲ့ကာကွယ်ဆေးထိုးပေးဖို့ခွင့်ပြုမိလာမယ့်ရက်ပိုင်းအတွင်းချမှတ်ပေးဖို့ရှိနေတာပါ။ Mount Sinai ကျန်းမာရေးဝန်ဆောင်မှုပေးရေးအဖွဲ့ Pharmacy ဆေးဖြန့်ဖြူရေးဌာနညွှန်ကြားရေးမှူး Vivian Lennart ကအခုလိုပြောပါတယ်
။ We get it here in the pharmacy. We have to empty the box within 90 seconds.
ဆေးရရောက်လာတဲ့အခါလာပို့ရပုံးနေတဲ့ကနေ freezer အေးချမ်းတဲ့ရွှေ့ပြောင်းဖို့စက္ကန့်90အချိန်ရပါတယ်။ freezer ကအပူချိန်300ဒီဂရီအောက်ရောက်ပြီးရေခဲမှန်အောက်80ဒီဂရီဆဲဆီယက်အထိရှိပါတယ်။တခခုတောင်မှသွားရင်ပြန်လုပ်ဖို့မလွယ်ပါဘူး။တခြားဆေးတွေဆိုရင်တော့ freezer တွေရေခဲတက်တာတွေပြန်နေလို့သုံးမရဘူးဆိုရင်ထပ်မယုံပါပဲ။အခုကာကွယ်ဆေးကတော့အဲ့လိုမဟုတ်ပါဘူး။
Pfizer ကထုတ်တဲ့ကာကွယ်ဆေးဟာစံသမှုအစစင်ကိုအောင်မြင်ခဲ့တယ်လို့အဲ့ဒီကုမ္ပဏီကပြောဆိုထားပါတယ်။ဒါပေမဲ့လည်းဒီဆေးဟာအနုတ်80ဒီဂရီလောက်ရှိတဲ့ရေခဲကန်းတွေထဲမှာအသုံးမပြုခင်အထိသိမ်းဆဲဖို့လိုအပ်ပါတယ်။ COVID-19 ရောဂါကာကွယ်ဆေးကိုတနိုင်ငံလုံးအတိုင်းအတာနဲ့ထိုးပေးဖို့လိုတာကြောင့်လည်းအခုလိုအခက်အခဲကိုကြော်လွှားဖို့ကြိုတင်လေ့ကျင့်နေကြတာပါ။မောင်ဆိုင်တိုင်းကျန်းမာရေးဝန်ဆောင်မှုအဖွဲ့ Pharmacy Science Doctor Susan Mashnik က
So not a lot of people have vaccinated for a large pandemic like
ဒီလောက်ပြန့်နှံ့နေတဲ့ကာယောဂါကြီးရန်ကနေကာကွယ်ဖို့လူအများစုကြီးကကာကွယ်ဆေးမထိုးရသေးပါဘူးဒီလိုမျိုးကာကွယ်ဆေးတွေအကြီးအကျယ်ထိုးပေးခဲ့ဘူးတာက H1N1 ရောဂါဖြစ်တော့ကပါဒါကြောင့်တည်တည်ချာချာလုပ်ဖို့လိုပါတယ်ကာကွယ်ဆေးရောက်လာရင်ဘယ်လိုထိမ့်သိမ့်ရမယ်ဘယ်လိုလုပ်ရမယ်ဆိုတာတွေနဲ့ပတ်သက်ပြီးလေ့ကျင့်ကြပါတယ်တကယ်ကာကွယ်ဆေးတွေထိုးပေးရတဲ့ပုံစံမျိုးအစကနေအဆုံးအထိဒီတောက်ကြံတဲ့စနေတနင်္ဂနွေမှာလည်းလေ့ကျင့်သွားပါမယ်
။ကိုဗစ်ကာကွယ်ဆေးပေါ်ပေါက်လာတဲ့သတင်းကြောင့်ကမ္ဘာတစ်လုံးမှာဝန်တန်နေကြပြီမင်းလဲကိုဗစ်ကာကွယ်ဆေးထိုးဖို့အမေရိကန်တစ်ဝက်လောက်ကမိုးမယဲဖြစ်နေကြတယ်လို့ဆိုပါတယ်။ဗြိတိန်မှာတော့ဓာတ်မတည့်တဲ့ရောဂါအဲလာဂျီရှိထားဘူးသူတွေအနေနဲ့ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတဲ့ထုတ်လုပ်တဲ့ကိုဗစ် -19 ကာကွယ်ဆေးကိုမထိုးကြဘူး။ဆေးဝါးကြီးကြီးဆိုင်ရာအာဏာပိုင်တွေကသတိပေးထားပါတယ်ဗြိတိန်နိုင်ငံမှာ Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတဲ့ထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးစတင်ထိုးပေးခဲ့တဲ့အင်္ဂါနေ့မှာပဲကာကွယ်ဆေးထိုးသူတွေကနှစ်ဦးဟာဆေးနဲ့မတည့်တဲ့လက္ခဏာတွေဆိုးရိုးရွားရွားပြလာပြီးချိန်မှာဗြိတိန်နိုင်ငံရဲ့ဆေးဝါးနဲ့ကျန်းမာရေးဝန်ဆောင်မှုကုန်ပစ္စည်းထိန်းချုပ်ကုကေအေဂျင်စီကအဲ့ဒီလိုသတိပေးချက်ထုတ်ပြန်လိုက်တာပါဒါပေမဲ့လည်းဒီကာကွယ်ဆေးအမေရိကကိုရောက်လာရင်တော့ကျန်းမာရေးဝန်ထမ်းနဲ့အသက်ကြီးသူတွေကိုအရင်ဦးစားပေးထိုးသွားမှာဖြစ်တယ်လို့ဆိုရတယ်။မ ောင်ဇာရင်ဆေးရုံကဒေါက်တာအန်နီယာဝက်ဘတ်ကအခုလိုပြောပါရယ
် Well we're working on providing vaccine in a
ကယောဂကာလအတွင်းအဓိကအလုံးလုံးနေကြတဲ့သူတွေကိုကာကွယ်ဆေးအရင်ထိုးပေးသွားမှာပါဖေတွင်နဲ့ဒေတာဆိုင်ရာအာဏာပိုင်တွေစီကညွှန်ကြားချက်ရတာနဲ့ချက်ချင်းစနိုင်ဖို့အားလုံးပြင်ဆင်ထားပါရယ်
American စားတောင်းတဲ့ဆေးဝါးကုကေဌာန FDA ရဲ့အထူးကြံပေးအဖွဲ့ဝင်ကလည်း Pfizer နဲ့ BioNTech Company တွေပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးကို American ပြည်ထောင်စုမှအရေးပေါ်အသုံးပြုခွင့်ပေးသင့်မသင့်ကြာသပတေးနေ့က9နိုင်လောက်အချိန်ယူဆွေးနွေးသုံးသပ်ခဲ့ကြပြီးတဲ့နောက်မှာတော့အသုံးပြုခွင့်အတည်ပြုလိုက်ပါတယ် FDA ခွင့်ပြုချက်ရပြီဆိုတာနဲ့ Federal အစိုးရကနိုင်ငံတော်ဝန်ထိုးစည်းပေါင်း 6.4 သန်းကိုချက်ချင်းပြန့်ပြူးမှာပါ Susan Mashney က
We really want to treat this vaccine as the liquid gold that it is.
ဒီကာကွယ်ဆေးကိုတံပိုးချီတဲ့ရွှေရည်တွေလိုမျိုးသဘောထားပြီးသုံးဆွဲသွားမှာပါ။ဘာလို့လဲဆိုတော့ဒီယောဂါကိုကာကွယ်ဖို့ကဒီနီလန်တလန်ပဲရှိလို့ပါ
။ဇာတာပင်းညနေပိုင်းအထိတော့ COVID-19 ယောဂါကူးစက်ခံထားသူ15သန်းခွဲကျော်ရှိပြီးတော့သေဆုံးသူ2,900ကျော်ရှိတာကြောင့်ကမ္ဘာပေါ်မှာ American ပြည်သူကဒီကယောဂါတံကိုအဆိုးရွားဆုံးခံရတဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ။အချိန်ကကြော်ကြခဲ့တဲ့ဂီတပညာရှင်ဂျွန်လန်နော်တေဆုံးတဲ့240မြောက်အဖြစ်နဲ့နယူးယောက်စင်ထရယ်ပါ့ကမှာသူ့ရဲ့ပေးသက်တွေဆွေးဝေးခဲ့ကြပါတယ်ဘီတယ်စ်တေဂီတာအဖွဲ့ကထူထောင်သူလည်းဖြစ်အဆိုတော်နဲ့ဂီတာလည်းတီးတဲ့ဂျွန်လန်နော်ဟာအသက်40အရွယ်မှာတနက်နဲ့ပြစ်ခတ်လုံးကြံခံရတာပါ1940ခုနှစ်ဒီဇင်ဘာလ10ရက်ညဘက်မှာဂျွန်လန်နော်နဲ့သူဇနီးယူကိုအိုနိုရိုဟာနယူးယောက်မန်ဟတန်မှာရှိတဲ့သူတို့ရဲ့အခန်းကိုပြန်လာစဉ်မတ်ဒေးဗစ်ချက်မန်ဆိုသူကပြစ်ခတ်ခဲ့တာပါသူကွယ်လွန်သွားတာအနှစ်40လောက်ကြာခဲ့ပြီဖြစ်ပေမဲ့သူဖန်တီးခဲ့တဲ့ဂီတတန်စင်တွေကတော့မပြောင်းမပြတ်ဆက်ရှိနေသေးပါဒေးဗစ်ပါကီကဂျွန်လန်နွန်ကွယ်လွန်တဲ့အကြောင်းသူ့မိလာပြောပြတာကိုအခုထိမှတ်မိနေသေးပဲလို့ဆိုပါတယ
် I was in junior high and my mother came in to
ကျွန်တော်အလယ်တန်းကျောင်းတက်တဲ့ချိန်ကဂျွန်လန်နွန်တနက်နေ့အပြစ်ခံရတယ်လို့အမေကလာပြောပါတယ်ကျွန်တော်မယုံနိုင်တော့အောင်ဖြစ်ရပါတယ်ဒီအတိုင်းပြန်ကြရတဲ့အဲ့ဒီအချိန်ကကျွန်တော်ဘယ်နေရာမှာရှိခဲ့တယ်ဆိုတာကိုအမြဲအမှတ်ရနေပါတယ်
။ဂျွန်လန်နွန်တနက်နေ့ပြစ်ခံရတဲ့နေရာနဲ့မလန့်မကန့်မှာနေထိုင်သူတဦးကလည်းအဲ့ဒီအချိန်ကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ်။ Nora Colton က
I do remember the night that it happened because I heard ambulances going by my window.
ဘယ်ညာကဖြစ်ဖြစ်ကိုမှတ်မိနေပါရယ်။လူနာတင်ကားဖြတ်သွားတာကိုပြတင်းပေါက်ကနေကြားလိုက်ပါရယ်။ထူးဆန်းတာကအင်္ဂလိပ်လူနာတင်ကားလိုမျိုးအတန်ဖြစ်နေတာပါ။နောက်တစ်နေ့မှာတော့၆ချားဝယ်ရဖြစ်ဖြစ်ကိုသိရတော့တာပါပဲ
။သူကွယ်လွန်တဲ့နေ့မနေ့ပိုင်းတုန်းကတော့ဂျွန်လန်နွန်ဟာသူ့ကိုတနက်နေ့ပြစ်သူချက်မန်ရဲ့သူတီဆိုခဲ့တဲ့တပြား Double Fantasy ပေါ်မှာလက်မှတ်ရေးထိုးခဲ့ပေးပါသေးတယ်။ချက်မန်ကိုတော့20နဲ့ထောင်နဲ့သက်ချမှတ်ခဲ့ပြီးတော့ဒီနေ့အတွင်းမှာတော့သူ့ရဲ့ဂရိခံဝန်ချက်နဲ့လွတ်ပေးဖို့ရှောက်ထားချက်ကိုပယ်ချခဲ့တာကြောင့်2022ခုနှစ်မှာထပ်မံရှောက်ထားဖို့ရှိပါတယ်။နယူးယောက်ကိုအလဲရောက်နေတဲ့ Ken Flagg က
I was 7 years old at the time. You know, my daughter's never
အဲ့ဒီအချိန်ကကျွန်တော်9နှစ်ပဲရှိပါသေးတယ်။တမီးကအခုမှ9နှစ်ဆိုတော့ဒီအကြောင်းတွေမသိပါဘူး။ဒါပေမဲ့လည်းသူတို့ရဲ့ဂီတကတော့ဒီကနေ့အချိန်အထိမပြောက်ွယ်ပဲရှိနေပါတယ်။အားလုံးကသူတို့တချင်းတွေကိုသိကြတယ်လို့သိကြိုက်ကြပါတယ်။
ဂျွန်လန်နွန်ရဲ့ရုပ်ကလပ်ကိုတော့မိသားစုကပြီးတဲ့နောက်နယူးယောက်စင်ထရယ်ပါ့ကမှာသူ့အယိုးပြတွေကိုဖြန့်ချဲခဲ့ပါလားခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့အနည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်မျိုးသက်ပါ COVID-19 အခုဆက်ခံရသူတန်း80နဲ့တေဆုံးရသူတန်းတန်းခွဲကျော်လာချိန်မှာထိရောက်မှုရှိတဲ့ကာဝယ်ဆေးတွေရလာပါပြီဒီဆေးတွေအတွက်စိတ်ချရမှုအတိုင်းတာဘယ်လောက်ရှိပါသလဲအနုဇီဝဗေဒပညာရှင်မခင်စာဝင်းပြည့်ရဲ့အမြင်ကိုကြည့်အောင်နော
်အမေရိကရဲ့ FDAC မှာသူတို့ခွင့်ပြုမိန့်တောင်းထားတာ Moderna ကုမ္ပဏီနဲ့ Pfizer ကုမ္ပဏီနဲ့နှစ်ခုကနေပြီးခွင့်ပြုမိန့်တောင်းထားတာရှိတယ်ဒီဒီဇင်မှာတဲမှာအချိန်လေးဘယ်လိုလဲဆိုသိရမယ်ပေါ့နော်ဒါပေမဲ့သူတို့စီကပြင်းနေနေတာမျိုးရှိသွားတယ်သူတို့ဖွင့်ပြထားတဲ့ဟာမှာသူတို့ရဲ့ data မှာဆိုလို့ရှိရင်အခုက 95% ရခိုင်နှုန်း efficacy စိတ်အာနေသင်ပြရတယ်ဆိုတော့စိတ်အာနေသင်ပြရတယ်ဆိုတော့ယောဂကုသမှုမခံဘူးပေါ့နော်နောက်တစ်ခုကနောက်ကုန်တဲ့အခုကတော့ 94.1% ရခိုင်နှုန်းကာကွယ်မှုပေးနိုင်တယ်ဆိုတော့ဒါကကာကွယ်ဆေး standard အနေနဲ့ကြည့်မယ်ဆိုလို့ရှိရင် ရင်ရခဲ့တဲ့ကာကွယ်ဆေးတွေရှင်းကြည့်မယ်ဆိုလို့ရှင်ဒီကာကွယ်ဆေးတွေအနည်းငယ်တော်တော်လေးကိုအကျိုးသက်ရောက်မှုရှိတယ်ပေါ့နော်ဘေးရဆိုးကျိုးလည်းမရပဲနဲ့အကျိုးသက်ရောက်မှုရှိရတဲ့ကြောင့်ဒါစိတ်ချရတဲ့ကာကွယ်ဆေးဆိုပြီးတော့ကြားနိုင်ပါတယ်ရှင
်ကာကွယ်ဆေးတစ်ခုရဖို့အတွက်အဆင့်ပေါင်းများစွာကိုကြော်ဖြတ်ရတာကြောင့်အချိန်ပေးရပါတယ်ဒါပေမဲ့ဒီ COVID-19 ကာကွယ်ဆေးကတော့တိုးတက်လာတဲ့နည်းပညာတွေကြောင့်တစ်နှစ်မပြည့်ခင်မှာရခဲ့တာဖြစ်ပါတယ်ကာကွယ်ဆေးတစ်ခုရဖို့အတွက်ဘလို့အဆင့်တွေကိုကြော်ဖြတ်ရပါသလဲ
ပမယိုးချကာကွယ်ဆေးတွေမှာဆိုလို့ရှင်ဒီကာကွယ်ဆေးတစ်ခုဖြစ်လာလို့အဆင့်ပေါင်းများစွာလောက်ရတယ်တတဝါအဆင့်မှာဆန်းရတယ်တတဝါရှိအဆင့်မှာဆန်းပြီးတော့မှလူစီကိုရောက်တယ်ဆိုတော့သူ့ရဲ့ကာကွယ်ဆေးတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကဆန်းတက်ရတဲ့ဟာကအဆင့်စင်ကသူက2ဆို5နှစ်9နှစ်အဲ့လောက်ကနေ10နှစ်လောက်အထိကိုသွားနိုင်တယ်အခုအရင်ဖီလာဒယ်ဖီးယားမှာကျွန်မလုပ်ခဲ့တဲ့အတွေ့အကြုံအရဆိုလို့ရှိရင်သူကဒီတတဝါမဲ့စနစ်တတဝါရှိစနစ်ဒီမှာစသတ်မယ်ဆိုလို့ရှိရင်အရင်ဆုံးမလုပ်ရလဲဆိုတော့ virus ကို isolate လုပ်ရတယ်ဆိုတာခွဲထုတ်ပေးရတယ် virus ကိုသူ့ရဲ့ virus ပုံစံလေးမပြတ်ရအောင်လို့ဆိုပြီးခွဲထုတ်ပေးရတယ်ဒါလို့ခွဲထုတ်ဖို့အတွက်ကိုဆိုလို့ရှိရင်ကဒီ virus တစ်ခုလုံးဒီအလုံးလေးတစ်လုံးမပြတ်သွားအောင်လို့ဆိုတာ cell တော့အရင်သွင်းရတယ် cell တော့မှသူ့ကိုအပွားခံရတယ်အပွားခံပြီးတော့မှတခါပြန်ပြီးတော့သူကဆဲလ်ကနေပြန်ဖောက်ထွက်လာတဲ့ဟာကိုကျမတို့က filter တွေနဲ့အစင်းစင်းယူပြီးတော့ဟိုခွဲထုတ်ပေးရခွဲထုတ်ပြီးတော့ဒီ minus 80 minus 80ရေခဲတက်တာတွေမှာကျမတို့ကသိမ်းထားရတယ်ပြီးသွားတော့မှတတဝါမဲ့စနစ်မှာပြန်ဆန်းရတယ
်အခုကာကွယ်ဆေးမှာတုံးတဲ့နည်းကဒီလိုအဆင့်ပေါင်းများစွာကိုဖျက်ဆရာမလိုတော့ပါဘူး
ဒီကာကွယ်ဆေးကတခြားကာကွယ်ဆေးနဲ့မတူတာအခုဒါတော်တော်များများလဲဟိုမြန်မာနိုင်ငံမှာသိကြမှာဆိုတော့ဒီ mRNA ကိုအခြေခံပြီးထုတ်တဲ့ကာကွယ်ဆေးပါဒီ Pfizer နဲ့ Moderna ကိုထုတ်တဲ့ကာကွယ်ဆေးနှစ်ခုလုံးက mRNA ကိုအခြေခံပြီးတော့ထုတ်တဲ့ကာကွယ်ဆေး mRNA ဆိုတာအရှေ့ကပြောရရင်တော့ messenger RNA messenger RNA ဆိုတော့သူကဒီသူ့ရဲ့မျိုးဗီဇအပွားပေါ့နော် virus ကရှိတဲ့ဒီမျိုးဗီဇ RNA genomic RNA ကနေပြီးတော့သူကပွားပြီးထုတ်ထားတယ် mRNA messenger RNA ပွားထားတဲ့ကဒီမျိုးဗီဇအပွားကိုအခြေခံတဲ့အနည်းပညာအရန်အဖို့တန်တယ်ဘာလို့လဲဆိုတော့သူကအခြေခံအဲ့ဒီအစင်းစင်းတစ်ခုလုံးကိုမလိုတော့ဘူးဖြစ်သွားတယ်ဒီ mRNA တစ်ခုကိုသုံးလိုက်တဲ့အချိန်မှာ mRNA ဒီတစ်ခုအပိုင်းလေးတစ်ခုရသွားပြီဆိုတဲ့အခါမှာဒါဒီအနေနဲ့ပြောတတဝါမဲ့စနစ်စောင်းတဲ့စမ်းတဲ့စနစ်ကိုတန်းပြီးတော့သွားလို့ရတယ် virus ကိုပြန်ပြီးတော့ဟို isolate လုပ်ပေးရတယ်ဒီ isolate လုပ်ခဲ့တဲ့ virus ကရောဒီလိုချင်တဲ့ virus ဟုတ်လားမဟုတ်လားပြန်ပြီးတော့ confirm လုပ်ရဒီစနစ်တွေအကုန်လုံးဒီအဆင့်တွေအကုန်လုံးကသူကမလိုတော့ဘူးဖြစ်သွားတယ်ဒီစနစ်တွေကိုအရင်ဆုံး perfect ဖြစ်အောင်လို့လုပ်ရတဲ့ဟာကနှစ်နဲ့ထိကြတယ်ဆိုတော့အခုသူကဒီအပိုင်းကိုသူကဖယ်ထုတ်လိုက်တယ်ဒီ mRNA တစ်ခုကိုယူလိုက်တယ်ယူပြီးတော့တတဝါမဲ့စနစ်မှာတန်းပြီးစမ်းလိုက
်ဘယ်လောက်ထိအချိန်သက်သာသွားပါသလဲ
အချိန်ကဘလောက်တိုသွားလဲဆိုရင် January 6ရက်နေ့မှာတရုတ်ပြည်ကနေသူတို့ဒါတရုတ်ပြည်ဆက်ဖြစ်တယ်သူတို့ပြည်ကသူတို့က virus ရဲ့မျိုးဗီဇာဒေတာကို internet ပေါ်တင်လိုက်တယ်တင်လိုက် January 6ရက်နေ့မှာတင်တယ်10ရက်နေ့မှာဥစား US ကဒီ Dr. Fauci ရဲ့တံပိးအဖွဲ့နဲ့ဒီ Moderna ကုမ္ပဏီနဲ့သူတို့တွေးဆောင်နေဆွေးနွေးတယ်ဘလို့လုပ်မယ်ဆိုတဲ့ဟာကိုဒီ experiment တွေသူတို့ design ဆွဲရတယ်ပေါ့နော်ဒါပြင်ဒါလုံးဒါပြင်ဒါလုံး plan ဆွဲရတယ်ပေါ့plan ဆွဲပြီးတဲ့ခါကျတော့သူတို့ကဒီရပိုင်းအတွင်းမှာသူတို့က phase 1စဖို့အတွက်လုံလောက်တဲ့ data ရphase 1ဆိုလူနဲ့ဆယ်ခန်းနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရပါတယ်။အဲဒီကနေပြီးတော့လပိုင်းအတွင်းမှာ phase 3ဆိုတာဒါလူအများအများနဲ့စမ်းသပ်ဖို့အတွက်လုံလောက်တဲ့ data ရတယ်။အဲ့ဒါက phase 3ကို Moderna စခဲ့တာက July 28ရက်နေ့မှာစခဲ့တယ်။အဲ July 28ရက်နေ့မှာ phase 3စပြီးတော့ July ဆို August September October လောက်မှာသူတို့ကစပြီးတော့သိနေပြီ။ဒါဘလို့အချိန်နေရှိရဆိုတော့ပြောလို့ရနေပြီ November မှာသူတို့သေချာတိကျတဲ့အချိန်နေဘလောက်ရခိုင်နှုန်းဆိုတဲ့ဟာဒီမှာသူတို့စပြီးတော့ထုတ်လာတယ် November တတိယပတ်မှာသူတို့ Moderna ဆိုရင် 94.1 ရခိုင်နှုန်းကာကွယ်ပေးတယ်တရားရခိုင်နှုန်းတော့ဒီကာကွယ်ဆေးလက်ခံရရှိတဲ့လူတွေဒီယောဂပြင်းထန်တဲ့အဆင့်ကိုမရောက်ပါဘူးဒါသူတို့ရဲ့ဒါနောက်ဆုံးပြောလိုက်တယ်ဆိုတော့သူတို့ကအကျဉ်းချနိုင်တဲ့အဆင့်ကိုရောက်သွားပြီဆိုတဲ့ခါကျတော့သူတို့ကနေပြီးတော့ FDA ကိုသူတို့ခွင့်ပြုမိတောင်းလာတဲ့အဆင့်ရောက်သွားပါတယ
်လူပေါင်းတောင်းတဲ့ချီစမ်းသပ်ထားပြီးအတိုင်းအတာတစ်ခုထိစိတ်ချရတဲ့အနေအထားကိုရောက်နေတဲ့ဒီဆေးတွေကိုဖြန့်မြူရမှာတွေ့ရတဲ့အခက်အခဲကဆေးအာနိသင်ကိုမထိခိုက်စေဖို့အတွက်အေးတဲ့နေရာမှာထားရတာဖြစ်ပါတယ်
။ကျွန်တော်ကဒီ lab ထဲမှာစမ်းသပ်တဲ့အရာဆိုလို့ရှိရင် mRNA ပဲဖြစ်ဖြစ်နဲ့ဘလို RNA အမျိုးအစားပဲဖြစ်ဖြစ် RNA ရဲ့ထားသူရဲ့ပူချိန်ကသူက minus 20 မဟုတ် minus 80မှာထားပါတယ်။သူကဘာလို့လဲဆိုတော့ဒီ RNA ဒီမျိုးဗီဇအပွားလေးကအပူချိန် 0° အထက်ဆိုလို့ရှိရင်သူက degradation ဆိုတဲ့ဟာက RNA ပျက်စီးသွားတယ်ပေါ့နော်အဲ့တော့အခုဒီနည်းပညာကလည်း mRNA ကိုအခြေခံပြီးလုပ်တဲ့နည်းပညာဖြစ်တဲ့အတွက်ကြောင့်မို့လို့သူ့ကိုစမ်းနေတဲ့အချိန်မှာကျမတို့က protocol အတိုင်းပဲပေါ့နော် 0° အောက်မှာထားတယ်ဒါပေမဲ့ဟိုဥပမာတခြားကုမ္ပဏီဆို Johnson & Johnson တို့ဆိုလို့ရှိရင်သူက 0° မှာထားတဲ့အတွက်ကြောင့်သူက 0° မှာထားလို့ရတယ်ဆိုပြီးသူတို့ပြောတယ်အခုဒီ Moderna ဆိုသူကစလုပ်ကြတဲ့ဟာသူက -20 မှာထားတဲ့အတွက်ကြောင့် -20 မှာ ထားရမယ်ဆိုရယ် minus 20 degree celsius မှာထားရမယ်ဆိုပြီးအခု Pfizer ဆိုလို့ရှိရင်တို့လုံးဆောင်နေတဲ့ကာလတစ်ချောင်းလုံးမှာ minus 80မှာထားခဲ့တဲ့အတွက်ကြောင့်တို့ဒီရထားသွားရမယ်အချိန်ကြီးဒီ minus 80မှာထားအပူချိန်ကိုတိုးပြီးတော့မဆန်းသေးဘူးကဲ၄ degree မှာထားလို့ရနိုင်တယ်ဆိုလို့ရှိရင်ဒါအတမန်မခဲတဲ့ရေခဲတက်တာအပေါ်နဲ့အောက်နဲ့နှစ်ဆင့်ဆိုအောက်ပိုင်းရေခဲတက်တာဒီ၄ degree centigrade ရှိတယ်အပေါ်ပိုင်းရေခဲတက်တာဒီအအေးဆုံးအခြေအနေကိုရောက်မယ်ဆိုလို့ရှိရင် minus 20 degree centigrade ထိထားနိုင်တယ်အဲကျွန်တော်တို့ lab ထဲမှာသုံးတဲ့ဟာအရာဆိုလို့ရှိရင် minus 20ဟာကိုနေရာမလောက်ရင်ဒီရေခဲတက်တာအပေါ်အခဲကန်းထဲမှာအအေးဆုံးကိုရွှေ့ပြီးတော့ထားတယ်ဒါအဲ့လိုမျိုးနေနဲ့ပို့ဆောင်လို့သုံးလို့ရတယ်ပေါ့နော
်ဒီဆေးဟာအပူချိန်မြင့်တက်မှုတန်ဘယ်လောက်ထိခံနိုင်လဲဒီဆေးကိုထိုးထားရင်ဘလောက်တားရှိခံမယ်ဆိုတာအပါဝင်ဒီဆေးအတွက်ဆန်းတက်မှုတွေဆက်ပြီးလုပ်နေစေပဲဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။
တရားဖြစ်လိမ့်မယ်မင်းရဲ့ကိုရဲ့ဒီဇလန်းတို့ကိုစီကိုငါကြည်ခဲ့ကြရွယ်ဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒူဒLove you near me to pwae pwae cha de chain yaw ma la tu yi cha do ne ma yi ma ya ne be nan kwae ke ya de di zam ban na ne khin min tri ya yin amat ti ya ni ya haung ni ma kwae ne chain ma naw ni ke ta khaw yaw la la de chin di zam ban na ne khinမင်းလွန်တဲ့ရင်အမတ်တရားနေရာဟောင်းဆောင်းမကျွေးခင်နှွေဘူးမပြောင်းခင်တစ်ခေါက်ရောက်ကြလာစေချင်းဒီဇင်ဘာနဲ့နဲ့ခင်နဲ့နဲ့ခင်
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်။ လွတ်လပ်စွာပြောဆိုခွင့်ရဖို့ဆန္ဒပြခဲ့တဲ့ကျူဘာလူငယ်တွေနဲ့ကျူဘာအစိုးရအကြားတွေ့ဆုံဆွေးနွေးပွဲအချိန်တိုတောင်းတာအံ့ဩစရာတော့မဟုတ်ပါဘူးကျူဘာယဉ်ကျေးမှုဒုတိယဝန်ကြီးဖန်နန်ဒိုရိုဟတ်စ်နဲ့ဆန္ဒပြကိုယ်စားလှယ်တွေအကြားဆွေးနွေးချိန်24နာရီမပြည့်သေးခင်မှာပဲပြည်သူတွေရဲ့အခွင့်အရေးကိုလေးစားကြောင်းပြသနိုင်တဲ့အခွင့်အရေးကိုကျူဘာအစိုးရလက်လွတ်ခံခဲ့ပါတယ်ဆွေးနွေးပွဲအပြီးဒုတိယဝန်ကြီးရိုဟတ်စ်ဆန္ဒပြသူတွေကိုရှုံချလိုက်သလိုသူတို့တို့တွေစိုးရိမ်နေတဲ့ဆန်ဆာဖြတ်တောက်မှုနဲ့အမှုပညာသမားတွေအပေါ်ရဲတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်မှုတွေအပေါ်မှာလည်းအလေးမထားခဲ့ပါဘူးဆန္ဒပြသူတော်တော်များများဟာဆန်နီစီဒရိုလှုပ်ရှားမှုအဖွဲ့ဝင်တွေဖြစ်ပါတယ်အဲ့ဒီအဖွဲ့မှာစာရေးဆရာတွေပကြီးဆရာတွေဂီတသမားတွေနဲ့ပြည်သူတွေပါဝင်ပါတယ်အမှုပညာလှုပ်ရှားမှုတိုင်းကိုစည်ရင်သွင်းအသိပေးတင်ပြရမယ်ဆိုတဲ့ဥပဒေအပါအဝင်သူတို့အပေါ်အစိုးရကန့်တတ်ချုပ်ချယ်နေတာကိုလက်မခံဘဲမခံမရဖြစ်နေသူတွေပါလွတ်လပ်စွာပြောဆိုခဲ့တဲ့ဂီတပညာရှင်ဒဲနစ်ဆိုလစ်ဂွန်ဇာလက်စ်အပါအဝင်ထင်ရှားတဲ့အဖွဲ့ဝင်တွေကိုအကျဉ်းချခဲ့တာကြောင့်ဆန္ဒပြပွဲတွေမကြသေးခင်ကဖြစ်ပွားနေတာပါဆိုလစ်ဟာကျူဘားနိုင်ငံနဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြောင်းလွတ်လပ်စွာထုတ်ဖော်ပြောဆိုနေတဲ့အပေါ်အစိုးရထပ်ခါတလဲလဲပြစ်မှတ်ထားစောင့်ကြည့်နေပြီးနိုဝင်ဘာလ9ရက်မှာတော့သူ့ကိုဖမ်းဆီးခဲ့ပါတယ်ဖန်စီဘီ၃ရက်ကြာပြင်ပနဲ့ဆက်သွယ်ခွင့်မရခဲ့ဘဲတိတ်မကြခင်မှာတော့မလေးမစားလုပ်မှုနဲ့သူ့ကိုထောင်ရှစ်လချမှတ်လိုက်ပါတယ်။သူ့နဲ့မကဘဲကျူဘာအာဏာပိုင်တွေကဒါဇင်နဲ့ချီတဲ့သတင်းသမားတွေလူအခွင့်အရေးလှုပ်ရှားသူတွေကိုပါဖမ်းဆီးခဲ့ပါတယ်။သူတို့ဟာဆိုလစ်ဖမ်းဆီးခံရတဲ့အကြောင်းကိုပိုသိကျင်နေသူတွေဖြစ်ပြီးသူ့လွတ်မြောက်ရေးကိုတောင်းဆိုနေသူတွေလည်းဖြစ်ပါတယ်။အစိုးရကဒီလိုကြမ်းကြမ်းတမ်းတမ်းတုံ့ပြန်မိမဲ့ဆိုလစ်အတွက်ဆန္ဒပြတာတွေနဲ့လွတ်လပ်စွာပြောဆိုခွင့်အတွက်ဆန္ဒပြတာတွေကတော့ဆက်လက်ဖြစ်ပွားနေသေးပါရဲတပ်ဖွဲ့ကလည်းနှိမ်နှင်းမှုနဲ့ဖမ်းဆီးမှုတွေကိုဆက်လုပ်နေသေးဖြစ်ပါတယ်ကျူဘာအစိုးရကဒီလိုဖိနှိပ်ချုပ်ချယ်နေတာကို Amnesty International အဖွဲ့အပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကကန့်ကွက်ရှုတ်ချကြပါတယ်အမေရိကန်အစိုးရကတော့ပိုပြီးတင်းမာတဲ့ရည်တည်ချက်ထားရှိပါတယ်လူအခွင့်အရေးလှုပ်ရှားသူ Dennis Solis Gonzalez ကိုထောင်ချလိုက်တာကိုစန့်ကျင်တဲ့ငင်းချမ်းစွာဆန္ဒပြသူတွေကိုကျူဘာအစိုးရနှိမ်နှင်းနေတာကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကသူ့ရဲ့ကြေညာချက်မှာထည့်သွင်းရေးသားထားပါတယ်။ဆိုလစ်ကိုမတရားထောင်ချတာကိုရုတ်သိမ်းပြီးပြန်လွှတ်ပေးဖို့လဲကျူဘာအစိုးရကိုတိုက်တွန်းထားပါတယ်။အမေရိကန်အစိုးရကကျူဘာပြည်သူတွေနဲ့အတူတသားတည်းရည်တည်ပါတယ်။ကျူဘာပြည်သူတွေသူတို့ရဲ့ရပိုင်ခွင့်အခွင့်အရေးကိုအသုံးချနေတဲ့အပေါ်မတရားတုံ့ပြန်တာကိုအမေရိကန်နိုင်ငံကဆက်လက်ရှုတ်ချသွားပါမယ်လို့ဝန်ကြီးဖွန်ပီယိုကပြောပါတယ်ကဘာပေါ်ကတခြားဒီမိုကရေစီမိတ်ဖက်နိုင်ငံတွေကလည်းကက်စထရိုအစိုးရနဲ့ဆက်ဆံရမှာလူအခွင့်အရေးကိုကြိုတင်စည်းကမ်းချက်အဖြစ်သတ်မှတ်ပါကျူဘာအစိုးရကိုပြစ်တင်ဝေဖန်မှုတွေပိုလုပ်ကြပါလို့လဲဝန်ကြီးဖွန်ပီယိုကတိုက်တွန်းထားပါတယ်ဗျာ
ယန်ကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါCOVID-19 ကာယကံထံခံခဲ့ရတဲ့နောက်ပိုင်းမှာအဆင်မပြေမှုတွေနဲ့ပြည်နေတဲ့ကမ္ဘာကြီးအတွက်အတက်တဖန်ပြောင်းလဲမှုတွေစတင်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပန်ကြားလိုက်ပါတယ်။နော်ဝေးနိုင်ငံအော့စလိုကနိုဘယ်ငြိမ်းချမ်းရေးဆုပေးပွဲအခမ်းအနားရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့ဒီကာယကံရဲ့ရက်ခတ်မှုနဲ့ရေရှိအကျိုးဆက်တွေအကြောင်းဒီဇင်ဘာ7ရက်အွန်လိုင်းဖိုရမ်ဆွေးနွေးပွဲမှာအတွင်းမှူးချုပ်ကအခုလိုပြောကြားလိုက်တာပါ။ဒါအပြင်ဒီကာယကံကြောင့်လူမှုရေးနဲ့စီးပွားရေးဆိုင်ရာရက်ခတ်မှုတွေဟာတိတ်ကိုကြီးမားသလိုဆက်ပြီးလဲတိုးလာနေကြောင်းနဲ့ဒီကာယောဂါအတွက်ကာကွယ်ဆေးရလာတာကလည်းဒါကိုကျော်လွှားနိုင်မှာမဟုတ်တဲ့အတွက်နိုင်ငံတကာပူးပေါင်းဆောင်ရွက်ကြဖို့လည်းပန်ကြားခဲ့ပါတယ်။ COVID-19 ကာကွယ်ဆေးကို EU ဥရောပသမ္မတအဖွဲ့ဝင်28နိုင်ငံစလုံးတပြိုင်နက်တည်းမှာပဲရရှိမှာဖြစ်ကြောင်း EU အလှည့်ကျဥက္ကဋ္ဌဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အန်ဂယ်လာ မာကယ်က Brussels ထိပ်သီးအစည်းအဝေးပြီးတောက်ကြားနေမှာပြောပါတယ်။COVID-19 ကာယောဂါကြောင့်ယိုယွင်းနေတဲ့စီးပွားရေးပြန်ပြီးနှလန်းထူလာစေဖို့ငွေကြေးရန်ပုံငွေယူရိုငွေ 1.8 ထရီလီယံကိုလည်းဒီထိပ်သီးအစည်းအဝေးကနေကျေးဇူးပြုနေက EU ခေါင်းဆောင်တွေချပေးနိုင်ခဲ့ပါတယ်မြန်မာနိုင်ငံမှာတော့ COVID-19 ကူးစက်မှုထိန်းချုပ်ရေးဟာရန်ကုန်မှာအားအနည်းဆုံးဖြစ်နေပြီးဒီလိုမလုပ်နိုင်တာဟာစီးပွားရေးကိုပါထိခိုက်စေနိုင်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကသတိပေးလိုက်ပါတယ်အခုဆိုနိုင်ငံတွင်းဒီယောဂါကူးစက်မှုကတသိန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက2220ရှိနေပါတယ်။မြန်မာနဲ့အိန္ဒိယကြားမူရဆင်းမှန်ခိုကူးမှုထိန်းချုပ်နိုင်ရေးနဲ့ထောက်လှမ်းရေးသတင်းတွေအပြန်အလှန်မျှော်ဝေကြဖို့အတွက်သဘောတူခဲ့ကြတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနကချက်သပရီနေမှာသတင်းထုတ်ပြန်ပါတယ်။စနေနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.